Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဒီဇင်ဘာလ3ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိမြို့ရေးမြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေထုတ်ပေးနေပါတယ်ဒီအစီအစဉ်ကိုပထမနာရီဘက်မှာရေဒီယိုလိုင်းတို့ပြီးတော့လည်းနားထောင်နိုင်တယ်လို့အစီအစဉ်အပြည့်အဖြစ်ဂျိုဒုဆလောင်တက် TV မြို့ရေး website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
ဣသရေလနဲ့ Hezbollah တို့အကြားရပ်ပိုင်းကြားသေးတဲ့အပြစ်ခံရက်စရိတ်ဆက်ပြီးတော့ရှိနေပုံရပါမယ်။နေရာတချို့မှာတော့တိုက်ခိုက်မှုတွေရှိနေပါတယ်။ဂျော်ဂျီယာနိုင်ငံမှာဥရောပတမကလိုလာတဲ့အတိုက်ခံဆန္ဒပြသူတွေနဲ့ညှိနှိုင်းဆွေးနွေးမှာမဟုတ်ဘူးလို့ဂျော်ဂျီယာဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဖမ်းဆီးထားတဲ့ထိုင်းငါးဖမ်းသင်္ဘောကမြန်မာနဲ့ထိုင်းငါးဖမ်းသမားတွေကိုစစ်ဆေးနေဆဲရှိတယ်လို့မြန်မာစစ်ကောင်စီကထုတ်ပြန်ပါတယ
်။အဲ့လိုသတင်းတွေပြီးမှတော့ရွေးကောက်သမ္မတဒေါ်နယ်ထရန့်နဲ့အိန္ဒိယဆက်ဆံရေးမဟာဗျူဟာသတင်းစောက်ပေါက်ကိုကြားကြရမှာပါ။အဒီနောက်မှာတော့ရေစကြိုမြို့နယ်မှာရပ်သားနေအိမ်တွေမိရှုဖြက်စီးခဲ့တဲ့သတင်းနဲ့နိုင်ငံရေးအကျဉ်းသားတွေထောင်ပြောင်းသတင်းစောက်ပေါက်တွေကိုလည်းတင်ပြပါမယ်။အမေရိကန်ကမြန်မာနိုင်ငံဆရာအထူးတန်တမန်တယောက်ထားရှိဖို့ကြိုးစားနေတဲ့ဒေါက်တာဆက်ဆံနဲ့အင်တာဗျူးကိုလည်းကြားကြရမှာဖြစ်ပါတယ်။အပတ်စဉ်အစီအစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့ကိုနားဆင်ကြည့်ရှုရပါမယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုသားညူဦးကတင်ပြပါအောင်မယ်။
ဣသရေလနဲ့လေဘနွန်အခြေစိုက်ဟစ်ဘူလာတို့အကြားရပ်ပိုင်းကြာသေးတဲ့ပစ်ခတ်ရက်စရိတ်ဆက်ပြီးတော့ရှိနေပုံရပါပြီမယ်။နေရာတချို့မှာတော့တိုက်ခိုက်မှုတွေရှိနေပါတယ်။လေဘနွန်တောင်ပိုင်းမှာတော့ဣသရေလလေကြောင်းတိုက်ခိုက်မှုကြောင့်တဦးသေဆုံးနေဆိုပြီးလေဘနွန်ကျမ်းမာရေးဌာနကတင်းလာနေကထုတ်ပြန်တယ်လို့ပဲ။လေဘနွန်ရှေ့ကျမ်းမာလည်းတိုက်ခိုက်မှုကြောင့်စစ်သားတဦးထိခိုက်ဒဏ်ရာရသွားတယ်လို့လေဘနွန်စစ်တပ်ကပြောပါတယ်။အပြည့်ရဲ့သဘောတူညီချက်ကိုချူဖောက်နေတဲ့စစ်သွေးကြွနေရာတွေကိုပြတ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာဆိုပြီးဣသရေလဘက်ကပြောပါတယ်။လေဘနွန်ဣသရေလနယ်စပ်ကငင်းပွားပိုင်နက်မှာထိုင်ထားတဲ့ဣသရေလခြေကုပ်တွေကိုပြတ်မှတ်ထားပြီးတိုက်ခိုက်ခဲ့တယ်လို့ဟစ်ဘူလာတို့ဘက်ကလည်းတင်းနာနေကပြောပါတယ်။ဒါဆိုရင်တော့အပြစ်ရသဘောတူညီချက်ရပြီးတဲ့နောက်ပထမဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်။ပိုင်နက်ငင်းပွားပွဲရှိတဲ့ဆိုတဲ့ဣသရေလသတ်မှတ်ထားတဲ့နေရာကိုဒုံးကျည်နှစ်ဆင်းတဲ့ဟစ်ဘူလာတို့ဘက်ကပစ်ခတ်ခဲ့တယ်ဆိုပြီးဣသရေလစစ်တပ်ကပြောပါတယ်။အခုလိုဟစ်ဘူလာတို့ဘက်ကဒုံးကျည်တိုက်ခိုက်မှုကိုပြင်းပြင်းထန်ထန်တုံ့ပြန်မယ်ဆိုပြီးတော့ဣသရေလကာကွယ်ဝင်ကြီးကဆိုပါတယ်။ဟစ်ဘူလာတို့ဘက်ကအပြစ်ရသဘောတူညီချက်ကိုချိုးဖောက်လာရင်တံပြန်မယ်ဆိုပြီးတော့သတိပေးထားတဲ့အတိုင်းအသေးချာကိုတုံ့ပြန်သွားမယ်ဆိုပြီးဣသရေလကာကွယ်ဝင်ကြီးကိစ်က X လူမှုမီဒီယာမှာရေးသားထားပါတယ်။အခုဖြစ်နေတဲ့ဆီးရီးယားအခြေအနေကိုကြည့်မယ်ဆိုရင်ဆီးရီးယားသမ္မတဘာရှားအာဆတ်အနေနဲ့သူ့ရဲ့ပြည်သူနဲ့ပြန်လည်တွေ့ဆီးပြီးတော့အတိုက်ခံတွေနဲ့ဆွေးနွေးဖို့လိုတယ်ဆိုပြီးတူရကီနိုင်ငံရေးဝန်ကြီးကပြောပါတယ်။ဆီးရီးယားကအကြီးဆုံးမြို့ဖြစ်တဲ့အလက်ပိုကိုသဘုံတွေကလုံးဝနီးပါးထိန်းချုပ်လိုက်တဲ့နောက်ဆီးရီးယားမှာအခြေအနေတွေတည်ငြိမ်လာစေဖို့တူရကီနဲ့အီရန်နိုင်ငံအနေနဲ့ရုရှားနိုင်ငံနဲ့အတူတန်တမာရေးကြိုးပမ်းမှုတွေပြန်လုပ်ဖို့သဘောတူထားတယ်လို့လည်းတူရကီနိုင်ငံကြီးဝန်ကြီးဟာကန်ဖီဒန်ကပြောပါတယ်။တူရကီနိုင်ငံကြီးဝန်ကြီးဟာအီရန်နိုင်ငံကြီးဝန်ကြီးနဲ့အတူတူရကီမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်အခုလိုပြောဆိုတာဖြစ်ပါတယ်။တကယ်တော့ဆီးရီးယားပြည်တွင်းစစ်မှာတူရကီကသဘုံတွေဘက်ကထောက်ခံပြီးတော့အီရန်ကတော့ဆီးရီးယားသမ္မတအာဆတ်ဆူယာကိုထောက်ခံထားတာပါ။ဆီးရီးယားနိုင်ငံတွင်ခုလိုမျိုးသဘုံတွေအသာရလာတာဟာဆီးရီးယားသမ္မတအာဆတ်အတွက်ကြီးမားတဲ့အရှက်ရစရာဖြစ်တယ်လို့ပဲတစ်ဖက်မှာလည်းသူ့ကိုထောက်ခံထားတဲ့အီရန်နဲ့ရုရှားတို့မှလည်းသူ့ပြဿနာနဲ့သူရှိနေခြင်းဖြစ်ပါတယ်။ဆီးရီးယားမှာခုလိုမျိုးပြိပခရှိန်မြင့်လာတာဟာဆီးရီးယားအစိုးရအနေနဲ့တိုက်ခိုက်နေတဲ့တွစ်ဆုံဆွေးနွေးဖို့ညှဉ်းဆန်နေတာကြောင့်ဆိုပြီးတော့တူရကီနိုင်ငံကြီးဝန်ကြီးကအပြစ်တင်ဝေဖန်ထားပါတယ်။ဂျော်ဂျီယာနိုင်ငံမှာဥရောပသမဂ္ဂလူလာသူတွေရဲ့လူလူဆန္ဒပြပွဲတွေဖြစ်နေရမှာအတိုက်ခံဆန္ဒပြသူတွေနဲ့ညှိနှိုင်းဆွေးနွေးမှာမဟုတ်ဘူးဆိုပြီးတော့ဂျော်ဂျီယာဝန်ကြီးချုပ်ကပြောဆိုပါတယ်။ဂျော်ဂျီယာနိုင်ငံအနေနဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ရေးဆွေးနွေးမဲ့အစီအစဉ်တွေကိုအစိုးရကပြန်လည်ရုပ်သိမ်းလိုက်တဲ့နောက်အစိုးရရဲ့ဒီဆုံးဖြတ်ချက်ပေါ်ကန့်ကွက်တဲ့လမ်းပေါ်ဆန္ဒပြမှုတွေရက်ဆက်ဖြစ်လာခဲ့တာပါ။ပြီးခဲ့တဲ့ October 26ရက်နေ့လွှတ်တော်ယူကောက်ပွဲမှာအာနာယဂျော်ဂျီယာအိမ်မက်ပါတီကအနိုင်ရတယ်လို့ကြေညာခဲ့တဲ့နောက်အခုလိုနိုင်ငံအချက်တဲတွေဇက်တိုက်ကြုံလာတာပါ။အဲ့ဒီရွေးကောက်ပွဲမှာမတမာမှုတွေရှိတယ်ဆိုပြီးတော့ EU ဥရောပသမဂ္ဂလူလာတဲ့အတိုက်ခံတွေဘက်ကဆိုပါတယ်အတိုက်ခံအမှတ်တွေကလွှတ်တော်ကိုသတိဖောက်မဲ့အချိန်ဒီနောက် EU လူလာတဲ့သမ္မတကလည်းရွေးကောက်ပွဲရလဒ်ကိုဖျက်ဖို့ကြိုးပမ်းတာတွေရှိလာခြင်းပါပဲဝန်ကြီးချုပ်ဖြစ်သူက EU အဖွဲ့ဝင်ဖြစ်ရေးစနစ်မှုတွေကိုရုပ်သိမ်းတယ်ဆိုပြီးတော့ကြေညာလိုက်တာပါအဲ့ဒီနောက်လမ်းပေါ်ဆန္ဒပြမှုတွေဖြစ်လာပြီးတော့ရဲတွေနဲ့ဆန္ဒပြသူတွေကြားတင်းမာတဲ့အထိကရုံတွေဖြစ်ခဲ့ပါတယ်ဆန္ဒပြမှု9ရက်မြောက်အခုတနင်္လာနေ့မှာတော့လွှတ်တော်အပြင်ဘက်မှာဆန္ဒပြသူတောင်းခံဟာဂျော်ဂျီယာနဲ့ EU အလံတွေကိုဝှေ့ယမ်းနေကြတယ်လို့ AFP သတင်းမှာရေးပါတယ်။အဲ့ဒီအချိန်မှာပဲဝန်ကြီးချုပ်ကဒီဆန္ဒပြသူတွေနဲ့သဘောထားတင်းမာတဲ့အနေနဲ့ဒီဆွေးနွေးညှိနှိုင်းစရာမရှိဘူးဆိုပြီးတော့သတင်းတောက်တွေကိုပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ။
နဲ့ခင်းစီစဉ်တွေကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံလွှင့်ပေးနေပါလိမ့်ရှင်။
view american တန်ကနေပြီးတော့မနေ့ပိုင်းနိုင်ငံတကာသတင်းတွေဆက်လက်တန်လှည့်နေပါတယ်။ထိုင်းငါးဘန်းဆက်လီပေါ်မှာဖမ်းမိထားသူတွေမှာဒီအကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်မှုတွေ့ရတဲ့အတွက်စုံစမ်းစစ်ဆေးနေစေရှိပြီးတော့ဖမ်းထားတဲ့ဒီမြန်မာရောထိုင်းနိုင်ငံသားအားလုံးကောင်းမွန်မွန်ရှိပါတယ်လို့မြန်မာစစ်ကောင်စီကနေပြီးတော့သတင်းထုတ်ပြန်ပြောဆိုပါတယ်
။ကျွန်တော်တို့အနေနဲ့ထိုင်းနိုင်ငံဘက်တို့တရားဝင်အကြောင်းကြားထားပြီးဖြစ်ပါတယ်။သူတို့နဲ့အတူကျွန်တော်တို့လက်နက်ခဲယမ်းမဟုတ်တဲ့အကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်နေတဲ့ပစ္စည်းများတွေ့ရှိရတဲ့အတွက်စစ်ဆေးလျက်ရှိပါတယ်။ဖမ်းဆီးရမိတဲ့မြန်မာအမျိုးသား28ဦး၊ထိုင်းအမျိုးသား4ဦးတို့သည်လည်းကောင်းမွန်စွာရှိနေကြောင်းပြောကြားလိုပါတယ်
။ထိုင်းငါးဖမ်းတင်မောဖမ်းဆီးရမိတဲ့ပုံမှာထိုင်းနိုင်ငံရနှောင်းမြို့မှာရှိတဲ့25ဖမ်းလုပ်ငန်းတာဝန်ရှိသူတွေကိုအကြောင်းကြားထားပြီးဖြစ်တယ်လို့မြန်မာစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကပြောဆိုသွားတာဖြစ်ပါတယ်။ဖမ်းမိသူတွေမှာအကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်တဲ့အထောက်အထားတွေတွေ့တယ်လို့ဆိုပြီးတော့ဘယ်အဖွဲ့စည်းဆိုတာနဲ့ဘလို့အထောက်အထားတွေလဲဆိုတဲ့အသေးစိတ်ကိုတော့စစ်ကောင်စီဘက်ကမပြောပါဘူး။နိုဝင်ဘာလ30ရက်နေ့ကကော့တောင်းမြို့နယ်မြန်မာရေပိုင်တဲ့အတွင်းငါးခိုးမြားနေတဲ့ထိုင်းငါးဖမ်းတမောက်ကိုမြန်မာရေတပ်တင်မောကထောက်လန်းဖမ်းဆီးရမိတာဖြစ်တယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။ဖြစ်စဉ်မှာထိခိုက်သေးဆုံးမှုမရှိဘူးလို့လည်းစစ်ကောင်စီပြောခွင့်ရသူကပြောပါတယ်။ထိုင်းငါဖမ်းတင်မောတွေကိုပြစ်ခတ်ဖမ်းဆီးရဲဆိုတဲ့သတင်းနဲ့ပတ်သက်လို့မြန်မာစစ်ကောင်စီကကနေဦးပိုင်းမှာညှဉ်းဆန်းထားတယ်လို့ပဲအခုထုတ်ပြန်ချက်ထဲမှာလည်းပြစ်ခတ်တယ်ဆိုတာကိုမပြောဘဲနဲ့အချက်ပေးမီးပြပြီးတော့ရပ်တန့်စီခဲ့တယ်လို့ပဲဗိုလ်ချုပ်စောမင်းထွန်းကပြောဆိုထားပါတယ်။အာဖဂန်နဲ့နေချင်းဆက်နေတဲ့ပါကစ္စတန်အနောက်မြောက်ခရိုင်တွင်းဒီဆူနီနဲ့ရှီယာမွတ်စလင်မျိုးနွယ်စုတွေကြားလက်နက်ကင်ပြစ်ခတ်တွေကြောင့်ပြီးခဲ့တဲ့နှစ်ပတ်အတွင်းမှာလူပေါင်း133ဦးထက်မနည်းတိဆုံးခဲ့ရတယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါတယ်။ခိုင်ဘာပတုံခွာခိုင်တွင်းကခူရမ်ဒေသမှာပြီးခဲ့တဲ့လကုန်ပိုင်းကရှီယာမျိုးနွယ်စုတွေပါတဲ့ရင်နှက်ကိုတရတ်သမားတွေကပြစ်ခတ်တာကြောင့်မလို့အမျိုးသမီးကလေးတွေပါဝင်ခီးတဲ့52ဦးနဲ့လူငယ်ရေးဝန်ထမ်းတွေတိုက်ဆုံခဲ့ရပါတယ်။ဘယ်သူရဲ့လက်ချက်လဲဆိုတာမသိရဘဲနဲ့တိုက်ခိုက်ခံရတဲ့နေရာနီးကဆူနီကျေးရွာတစ်ခုရှိရာကိုမျိုးနွယ်စုတွေဘက်ကဒီကမှာရှီယာမျိုးနွယ်စုတွေဘက်ကလက်တုံပြန်တိုက်ခိုက်မရှိတာတွေကြောင့်မလို့လူ80ကျော်တိုက်ဆုံပြီးတော့200နီးပါးဒဏ်ရာရပါတယ်။အဲဒီနောက်လူမျိုးနွယ်စုအချင်းချင်းအပြန်အလှန်ကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာတာပါ။လူမျိုးနွယ်စုတစ်ခုကြားတပတ်ကြာပြစ်ခတ်ရဆဲရေးအတွက်ပြည်내ဆွေရဘက်ကဂျာဝင်နှိမ့်နိုင်ပြီးတာကြောင့်ဖမ်းထားတဲ့ဒဇဂန်လဲလဲကြီးဖြစ်ခဲ့ပေမဲ့နှစ်ဖက်တိုက်ခိုက်မှုတွေကတော့ရံမသွားခဲ့ပါဘူး။အခုဒီပြစ်ခတ်ဖြစ်နေတဲ့ Karam ဒေသဟာအာဖဂန်နိဇတ်မှာရှိပြီးတော့ရှီယာလူမျိုးနွယ်စုတွေအများစုနေထိုင်တဲ့တခုတည်းသောပါကစ္စတန်ဒေသဖြစ်ပါတယ်။ပါကစ္စတန်တနိုင်ငံလုံးအနေနဲ့ပြောရရင်တော့ဆူနီကအများစုရှိပါတယ်။လန်ဒန်နဲ့ AI မှာအသုံးပြုတဲ့ခေတ်မီဒပိုင်းလက်ကူးပစ္စည်းတွေတရုတ်ထုတ်လုပ်တဲ့စွမ်းရည်ကိုဟန်တားနိုင်ဖို့ရည်ရွယ်ချက်နဲ့အမေရိကန်ပြည်ထောင်စုကပို့ကုန်တင်းကျပ်မှုအသစ်တစ်ခုကိုချမှတ်ပါတယ်။အမေရိကန်မျိုးသားလူမျိုးရေးကိုချင်းချောက်လာမဲ့ရံပက်အုပ်စုတွေကအမေရိကန်နည်းပညာကိုမရအောင်လို့ထိရောက်တဲ့ခြေလှမ်းဆောင်ရွက်တာဖြစ်တဲ့ဆိုပြီးအမေရိကန်သမ္မတအင်ပီရောမျိုးသားလူမျိုးရေးချန်ပီ Jake Sullivan ကထုတ်ပြန်ပါတယ်။ကမ္ဘာမှာဥဆောင်နေတဲ့အမေရိကန်ရဲ့နည်းပညာနဲ့ကျွမ်းကျင်မှုတွေကိုတက်တက်ကြွကြွထိထိရောက်လုံခြုံကာကွယ်စေဖို့အမေရိကန်ပြည်ထောင်စုအနေနဲ့မဟာမိတ်တွေမိဖက်နိုင်ငံတွေနဲ့လက်တွဲဆောင်ရွက်သွားမယ်လို့လည်းအမျိုးသားလူမျိုးရေးချန်ပီ Sullivan ရဲ့ထုတ်ပြန်ချက်မှာဖော်ပြပါရယ်။အခုဒီနောက်ဆုံးတင်းကျပ်မှုတွေထဲမှာတော့တရုတ်ပိုင်ကွန်ပျူတာချစ်ကုမ္ပဏီတွေဖြစ်တဲ့ BioTech နဲ့ CyCarrier လုပ်ငန်းတွေပါဝင်ကုမ္ပဏီပေါင်း140ကိုအမေရိကန်ပို့ကုန်သတ်မှတ်ချက်ကန့်သတ်ချက်ပါဝါတယ်။အမေရိကန်ကုန်သွယ်ရေးဌာနရဲ့အဆိုအရတော့အခုတင်းကျပ်မှုကြောင့်ကွန်ပျူတာချစ်လုပ်တဲ့ကိရိယာပစ္စည်းထုတ်လုပ်ရေးကိုပါတက်ရောက်မှုရှိစေမယ်လို့သိရပါတယ်။ဒီနည်းပညာတွေကိုထိန်းချုပ်နိုင်ဖို့နဲ့ပြန်လည်စမ်းသပ်မှုတွေအတွက်မဟာမိတ်တွေလက်တွဲဖက်တွေနဲ့မပြတ်ဆွေးနွေးပြောဆိုနေတယ်လို့လည်းစက်မှုလုပ်ငန်းရဲ့လုံခြုံရေးဆရာအမေရိကန်ကုန်သွယ်ရေးလက်ထောက်ဝန်ကြီး Alan L. Steve ကပြောပါရယ်။ကသက်ချက်တွေထဲမှာတော့ကွန်ပျူတာချစ်လုပ်တဲ့ကိရိယာအမျိုးအစားပေါင်း2000လောက်နဲ့ဒပိုင်းလက်ကူးထုတ်လုပ်တဲ့ကွန်ပျူတာအပြော့တဲ့ကိရိယာ3မျိုးကိုတင်းကျပ်ထိန်းချုပ်မှုလည်းပါဝင်ပါရယ်ခင်ဗျာ။
ကိုယ်တိုင်ကိုပြောပြခဲ့တာပါအခုသတင်းဆောင်ပါတွေတင်ပြပါတော့မယ်အမေရိကန်ယူကခွန်တပ်ပရဒေါ်နယ်ထရန့်ဒုတိယသက်သက်မှာအိန္ဒိယနိုင်ငံနဲ့မဟာဗျူဟာဆက်ဆံရေးပိုနဲ့ဆိုင်လာမယ်လို့အိန္ဒိယနိုင်ငံဘက်ကမျှော်လင့်နေပါတယ်ဒါပေမဲ့လည်းအိန္ဒိယအနေနဲ့သူ့ရဲ့အကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်တဲ့အမေရိကန်နဲ့ပတ်သက်လို့ဖိအားတွေတိုးလာမှာကိုလည်းပြင်ဆင်နေတဲ့အကြောင်းနယူးဒေလီကနေအန်ဂျာနာပရစ်ရှော့သတင်းပေးပို့ထားပါတယ်ကိုငင်းချန်ကတင်ပြပါပါ
ထရမ့်အစိုးရလက်ထက်မှာအမေရိကန်နဲ့ဆက်ဆံရေးပိုနှဆိုင်လာဖို့အိန္ဒိယဘက်ကအကောင်းမြင်ပါတယ်။မဲဆွဲကာလတုန်းကထရမ့်ကတရုတ်ပေါ်တင်းမာတဲ့သဘောထားပြခဲ့ပြီးအင်ဒိုပစိဖိတ်ဒေသမှာတရုတ်ကိုထိန်းဖို့အိန္ဒိယကအရေးကြီးပါတယ်။လေလာသူ hash band က
တကယ်တော့သူပထမတက်တန်းမှာတရုတ်နဲ့ပတ်သက်တဲ့မေကွန်းထုတ်မှုတွေပို့ပြီးမြင့်တက်လာပြီးတရုတ်နဲ့ပတ်သက်တဲ့ညှဉ်းပန်းမှုတွေကနောက်တစ်ဆင့်ကိုတက်သွားတာပါကျွန်တော်ထင်တာတော့အိန္ဒိယအနေနဲ့ဒီအပေါ်မှာထက်ဆင့်လှုပ်ဆောင်နိုင်မယ်လို့မျှော်လင့်နေပြီးအမေရိကန်နဲ့အိန္ဒိယအကြားပူးပေါင်းဆောင်ရွက်ဖို့မီလန်တက်တွေရှာဖွေနိုင်မှာပါ
အမေရိကန်နိုင်ငံသားဝန်ကြီးအဖြစ် Trump ကယာထားသူ Marco Rubio ဟာလည်းတရုတ်ပေါ်တင်းမာတဲ့သဘောထားရှိသူဖြစ်ပြီးအိန္ဒိယအနေနဲ့တခြားနိုင်ငံတွေလိုမဟုတ်ပဲTrump ဒုတိယတက်တန်းအတွက်မတုံ့လှုပ်ဘူးလို့ပြောပါတယ်
။ Party mind you.
Trump သမ္မတဆက်တမ်းမှာ Quad အဖွဲ့ကိုပြန်လုပ်ခဲ့တယ်ဆိုတာကျွန်တော်သတိပေးချင်ပါတယ်
။ Quad အဖွဲ့မှာ American, Japan, Australia နဲ့ India ၄နိုင်ငံပါဝင်ပြီးလုံခြုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေက Trump လက်ထက်မှာတိုးစေခဲ့တာပါ။ Trump ပထမတက်တန်းမှာ India ဟာတခြားဆက်ဆံရေးတွေလည်းတိုးခဲ့ပါတယ်။
သူတေသနာလုပ်ငန်းတွေ၊ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာလုပ်ငန်းတွေမှာအကြီးအကျယ်ဖွံ့ဖြိုးတိုးတက်ခဲ့ပါတယ်။
Trump အနေနဲ့ရုရှားအပေါ်ပျော့ပျော့ပြောင်ပြောင်ကင်တွယ်ပြီးယူကရိန်းစစ်ပွဲအဆုံးသတ်ဖို့တိုက်တွန်းမယ်လို့အိန္ဒိယကမျှော်လင့်ထားပါတယ်။အဲဒါမှလည်းအိန္ဒိယအတွက်ရုရှားနဲ့အမေရိကန်နှစ်နိုင်ငံလုံးကိုဆက်သွယ်ရေးမှာလွယ်ကူစေမှာပါ။လက်ရှိမှာအမေရိကန်ပိတ်ဆို့တန်းခတ်တာကိုလေးလျူရှုပြီးရုရှားနဲ့ကုန်သွယ်ရေးနဲ့ဆက်ဆံရေးကိုအိန္ဒိယကဆက်လုပ်နေပါတယ်။
ရုရှားအနေနဲ့တရုတ်ပေါ်လုံးဝမိခိုးရတဲ့အခြေအနေမျိုးမဟုတ်တော့ဘူးဆိုရင်တော့အိန္ဒိယအနေနဲ့စိတ်သက်သာရရနိုင်ပါတယ်
ဒါပေမဲ့လည်းထရမ့်ရဲ့ကုံတွယ်ရေးမူဝါဒဟာအမေရိကန်သွင်းကုန်တွေအပေါ်အိန္ဒိယဘက်ကအခွန်လျှော့ကောက်ဖို့ဖိအားပေးတာမျိုးဖြစ်လာနိုင်ပါတယ်အိန္ဒိယဟာသွင်းကုန်ခွန်အပေါ်ချိုးဖောက်မှုအများဆုံးလုပ်ထားတယ်လို့ထရမ့်ကပြောဆိုထားပြီးအိန္ဒိယကိုပေးထားတဲ့ကုံတွယ်ရေးအသာပေးမှုအဆင့်ကိုရုပ်သိမ်းမှုပါတယ်
It is going to be
ဖြစ်လာနိုင်တာကတော့အပေးအယူအပြန်အလှန်ညှိနှိုင်းကြပြီးအလျှော့အတင်းတချို့လောက်တာမျိုးဖြစ်နိုင်ပါလေ
အမေရိကန်ကဝယ်နေတဲ့ကာကွယ်ပစ္စည်းတွေကိုလည်းအိန္ဒိယကသူ့နိုင်ငံမှာပူးတွဲထုတ်လုပ်ဖို့တိုက်တွန်းမယ်ဆိုရင်လည်းခက်ခဲနိုင်ပါတယ
် India has been asking for
အိန္ဒိယဘက်ကလည်းသူ့နိုင်ငံမှာလုပ်ဖို့အစီအစဉ်ကိုတိုက်တွန်းနေပါတယ်အမေရိကန်ကာကွယ်ရေးကုမ္ပဏီတွေအနေနဲ့အိန္ဒိယမှာရင်းနှီးမြှုပ်နှံပြီးအိန္ဒိယမှာစက်ရုံစောက်ပြီးပစ္စည်းထုတ်ဖို့ပါအဲဒါကြောင့်အိန္ဒိယမှာလုပ်ဖို့အစီအစဉ်နဲ့ Trump ပြောနေတဲ့အမေရိကန်မှာပဲထုတ်ဖို့အစီအစဉ်အကြားအပြိုင်ဆိုင်တချို့တော့ဖြစ်လာမှာပ
ါ Manufacturing capacity to be developed in the US
ဒါပေမဲ့လည်းအိန္ဒိယဝန်ကြီးချုပ် Narendra Modi နဲ့ Trump အကြားချစ်ချင်ရင်းနှီးမှုကိုအိန္ဒိယဘက်ကထောက်ပြထားပါတယ်
Modi is you're fantastic I mean fantastic man
chemistry between political leaders is actually key
မတူတာတွေကိုကင်တွယ်ဖို့ဆက်ဆံရေးတွန်းမြင့်ဖို့နဲ့တည်ငြိမ်ဖို့ဆိုတာကခေါင်းဆောင်တွေကြားဓာတ်တက်ဖို့ကလည်းအဓိကကြပါတယ
်အခုလိုအကောင်းမြင်မှုတွေရှိပေမဲ့လည်းခံမှန်းလို့မရဘူးလို့သတ်မှတ်ခံထားရတဲ့သမ္မတထရန့်လက်ထက်မှာမမျှော်လင့်တဲ့စိန်ခေါ်မှုတွေအတွက်အိန္ဒိယဘက်ကပြင်ဆင်ထားပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
ခုတော့ပြည်တွင်းဆက်ဆက်သတင်းဆောင်ပါတွေကိုတင်ပြပါမယ်။နိုင်ငံရေးကျင်းသားတွေအရွှေခါးတဲ့သတင်းကိုမပြောမီမှာမကွေးတိုင်းနဲ့ဖြက်စီးခါးတဲ့သတင်းဆောင်ပါကိုကြားကြအောင်ပါပါ။ရေချိုမြို့နယ်မှာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပြီးအရဲသားတွေအိမ်တွေမိရှို့ခံခဲ့ရပါတယ်။ပွင့်ပြည်မြို့နယ်စေတုတ်တော်မြို့မှာလည်းအရဲသားလူတပ်ဖြတ်ခံခဲ့ရပြီးနေအိန္ဒိယကျောင်းမိရှို့ဖြက်စီးခံခဲ့ရပါတယ်။ဒီအခြေအနေတွေကိုကိုသားညူကပြောပြပါမယ်။
ပခုတ်ကူကထွက်လာတဲ့အင်အား80နီးပါးပါတဲ့စစ်ကောင်စီစစ်ကြောင်းဟာမကွေးတိုင်းရေစကြိုမြို့နယ်တွေကကြေးရွာတွေကိုတလနီးပါးနေမြေရှင်းလင်းနေတာဖြစ်ပြီးတော့ကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေရှိခဲ့ပါတယ်။ဒဇမလ1ရက်နေ့မှာတော့မြို့နယ်3မိုင်ခန့်အကွာကအင်ဂျီ150လောက်ရှိတဲ့ကပဲ့ရွာကနေအိမ်တွေကိုမိရှို့ဖျက်ဆီးတာကြောင့်တရွာလုံးနီးပါးမိလောင်ပျက်စီးတယ်လို့ရေစကြိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့သတင်းတာဝန်ခံကပြောပါတယ်။
ဒီရေကျိုးဆောက်ရောက်တဲ့အဲ့ရှင်းကြောင်းကတော့တလောက်တော့ရှိပေါ့နော်တလောက်တော့ရှိပြီးဒီအင်အားက80လောက်ပါတယ်ပခုတ်ကူကနေလာတာဗျာဟုတ်ဒီရေကျိုးမြစ်တွေဟိုပတ်ထိုးနေတဲ့သဘောရှိတယ်ဟောအဲ့ဖြစ်ကြောင်းနဲ့ကျွန်တော်တို့ခြေတွင်းမှု၃ရင်ဖြစ်တာလေဗျာဂရေကြီးပါဘူးပေါ့နော်မနေ့6နာရီဒီလောက်ကိုဝင်တယ်ပေါ့နော်ဝင်ပြီးတော့ကျွန်တော်တို့ဒီရေကျိုးမြစ်တွေပကဖားနဲ့အဲကင်းသမိုင်းနဲ့ပေါ့နော်ခြေတွင်းမှုနည်းနည်းဖြစ်တယ်ဖြစ်ပြီးတဲ့အချိန်မှာဒီဂရေကြီးကဒီမိရှူတာပေါ့နော် အင်းတရားလုံးမှာအင်း20လောက်ပဲကြည့်ရတယ်ဆိုတော့ကျွန်တော်အကုန်မရှိခံရတယ်ကြာဟုတ်အရက်သားဒီကခီးရစီဆုံးတော့တည်ဆုံးမှုတော့မရှိသေးဘူးအတည်ဆုံးတယ်လို့တော့မကြားသေးဘူးနော်မကြားသေးပေမဲ့လည်းကျွန်တော်တို့ဒီဆန်းကြီးခံရနေရှိတယ်ပေါ့နော်ဒါနဲ့တချို့ကလည်းပြန်လို့လည်းတချို့ကလည်းဒီဖန်ဆန်နေရတယ်လို့ကျွန်တော်သိရတယ်
စကောက်စီစစ်ကြောင်းဟာကြီးရီဘက်ကိုနေမည်ရှင်းလင်းတာတွေမလုပ်ခင်မှာမြို့ပေါ်ရက်ခွက်တချို့ကိုတကောင်စီရင်ကောက်ယူတာတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မကွေးတိုင်းကမှပဲစစ်တုပ်တရာနဲ့ပွင့်ဖြူမြို့နယ်ဆက်ကကြီးရီကိုလည်းနိုဝင်ဘာလ28ရက်နေ့ကနေပြီး29ရက်နေ့အထိစစ်ကောင်စီက3ရက်ဆက်တိုက်နေမည်ရှင်းလင်းမှုတွေလုပ်တယ်လို့ဆိုပါတယ်။နေမည်ရှင်းလင်းရေးအတွင်းကြီးရွာ3ရွာကနေ200နီးပါးမိရှုဖျက်ဆီးခံခဲ့ရတယ်လို့အရသာမျိုးသမီးတူဦးလည်းသိဆုံးတယ်လို့မင်းမှုခရိုင်သတင်းပညာရေးတာဝန်ခံကပြောပါတယ
်။ကျလို့ဒီဟာမျိုးနဲ့အစီအစားနဲ့ပွင့်ပြမျိုးနဲ့အနောက်ဖျားပေါ့အထက်ကျေကကြေးရွာလေးဒါစစ်ကြောင်းထုတ်ခံရပေါ့ရွာလေးပြေချုပ်ခံရတယ်ဒီလူတွေတတ်ဖြတ်ခံရတယ်ပစ္စည်းတွေခိုးယူခံရတယ်အဲ့အခြေအနေဖြစ်တာပေါ့မင်းချုပ်ခံတာကတော့ကျေးရွာမျိုးနယ်တွေကကျွန်တော်ကြောက်ပုံရွာရေမြောင်ကုန်းရွာရေမင်းချုပ်ခံရတယ်နောက်တစ်ခုကပွင့်ပြမျိုးနယ်တွေကလဲမကြေးရွာဆိုတာမင်းချုပ်ခံရတယ်ပေါ့အဲ့နေနေရကျွန်တော်မျိုးနယ်နေရကျွန်တော်မင်းချုပ်ခံရတယ်ရတာတပြက်ကတော့ကျွန်တော်အသက်90ရွယ်ဒီတော်တပတ်သူဟိုဟာချောက်ပုံကြီးရွာကသူတို့ရံမြင့်နေတယ်ချောက်ပုံကြီးရွာကအမေတို့ရောက်တော့အသက်ခံရတာပေါ့ပြည်သူတွေကတော့အခုလက်ရှိချိန်ထိတောရီတောင်တွေမှာဆွေးရီချောင်းနေကြတော့ပေါ့
စစ်ကောင်စီတပ်ရဲ့နေမင်းရှင်းလင်းရေးအတွင်းပွင့်ဖြူမြို့နယ်နဲ့စစ်တုပ်တရာမြို့နယ်တွေကဒေသခံ9000လောက်ဟာအစားအသောက်နဲ့စေဝါအကူအညီရေးပေါ်လိုအပ်နေတယ်လို့စစ်ပေးရှောင်းကူညီနေသူတွေကပြောပါတယ်။ဒီလိုချင်းတွင်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သုံးတရာသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ဒေါက်တာဆဆာနဲ့အင်တာဗျူးကိုမတင်ပြပြီးမှဆက်လက်ပြီးနိုင်ငံရေးအကျဉ်းသားတွေထောက်ပြောင်းတဲ့သတင်းပြောပါမယ်။နိုဝင်ဘာ30ရက်မနေ့စောပိုင်းကနိုင်ငံရေးအကျဉ်းသားတွေပေါဝင်အကျဉ်းသား900လောက်ကိုအင်းစိန်ထောင်ကနေပဲခူးတိုင်းလာအောင်ဒီထောင်ကိုပြောင်းရွှေ့လိုက်တယ်လို့ဒီမနက်ကလောဆရာအချင်းသားများကိုရဲ့ PPNM ကပြောပါတယ်။တခြားတဲ့ရင်မှာတော့ထောင်ရင်ထဲမှာနိုင်ငံရေးအချင်းသားတွေကိုဖိနှိပ်တာတွေရှိတယ်လို့နိုင်ငံရေးအချင်းသားတွေကိုကူညီပေးနေသူတွေကဆိုပါတယ်။ရန်ကုန်ကလာတဲ့တရင်ကိုနားလောင်ကပြောပြပါပါ
။စစ်အာဏာသိမ်းကာလစစ်ကောင်စီလက်ထက်နိုင်ငံတော်ကအချင်းထောင်တွေထဲမှာနိုင်ငံရေးအချင်းသားတွေကိုဖိနှိပ်တာတွေတိုးလာတယ်လို့ဝေဖန်မှုတွေရှိနေချိန်မှာပဲနိုင်ငံရေးအချင်းသားတွေကိုထောင်ပြောင်းရွှေ့မှုတွေလှုပ်လာပါတယ်။ဒီတစ်ခေါက်မှာတော့အင်းစိန်ထောင်ကနေနိုင်ငံရဲ့အကျဉ်းသားတွေကိုနှင်းပန်းနှိပ်စက်မှုနဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့တရားဝင်ထောင်ကိုပြောင်းရွှေ့ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရဲ့အကျဉ်းသားများကိုရဲ့ PPNM ရဲ့ဦးဆောင်ကော်မတီဝင်ကိုတိုက်ထွန်းကတော့ခုလိုပြောပါတယ်
။နိုင်ငံရေးကျဉ်းသားချင်းတို့ပါဝင်အခြားရာစုတွေကျဉ်းသားစုစုပေါင်း900ဝန်းကျင်လောက်ထောင်ပြောင်းရွှေ့မယ်လို့ကျွန်တော်တို့ကနေဦးသိရှိခဲ့တာဖြစ်ပါတယ်။အဲ့ဒါနေဆိုနိုင်ငံရေးကျဉ်းသားထောက်ဝက်ပါတယ်လို့ကျွန်တော်တို့သိရှိထားပါတယ်။ဒါအရှိမလဲအင်းစိန်ထောင်ကနေ3ချိန်လောက်ကိုဒီနေ့ထဲမှာပြောင်းရွှေ့ခဲ့တယ်။ငကူမူလာခဲ့ရလဲတာဝီထောင်မှာနိုင်ငံရေးကျဉ်းသားတွေရောအခြားရာစုကျဉ်းသားတွေရောနေထိုင်နေရတဲ့အချိန်မှာအခုလိုမျိုးထပ်ပြီးမှပို့ဆောင်နေခြင်းဟာရွေချက်အများကြီးရှိပါတယ်။အထူးသဖြင့်တော့တာဝီထောင်ဟာနာမည်ဆိုးနဲ့ကြော်ကြတယ်။နိုင်ငံရေးကျဉ်းသားတွေကိုဖိနှိပ်တဲ့နေရာမှာနာမည်ကြီးတယ်။ဆံပြထောင်တွေကနိုင်ငံရေးကျဉ်းသားတွေကိုဖိနှိပ်တဲ့ဆံပြတွေကထောင်တစ်ခုဖြစ်တယ်ပေါ့နော်။
တရားရီအကျဉ်းထောင်ကိုပြောင်းရွှေ့ခံရတဲ့နိုင်ငံရေးအကျဉ်းသားရဲ့အတွက်နဲ့အမျိုးသားအမျိုးသမီးရဲ့အတွက်ကိုတော့အတိအကျသိနိုင်ဖို့အဆုံးစားနေစေပါတရားရီအကျဉ်းထောင်ထောင်ပိုင်ဟာနိုင်ငံတွေကိုဖိနှိပ်တာမှနာမည်ကြီးသူတယောက်ဖြစ်တာမို့အင်းစိန်ထောင်တွင်းကထောင်အာဏာပိုင်တွေကိုထောက်ပြဝေဖန်သူနိုင်ငံရေးလှုပ်ရှားမှုအတွင်းမှာပါဝင်သူတွေကိုတရားရီထောင်ဖက်အများဆုံးပို့တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းတွေကပြောပါတယ်အင်းစိန်ထောင်အတွင်းမှာလည်းဖိနှိပ်မှုအမျိုးမျိုးရှိနေစေပါကြည့်ကြရလားကနိုင်ငံရေးအကျဉ်းသားတဦးကိုထောင်တွင်းအခြေအနေအချက်အလက်မေးမြန်းမှုနဲ့ရိုက်နှက်ခံခဲ့ရတာရှိခဲ့တယ်လို့နှိဆက်သူတဦးကပြောပါတယ်။ထပ်ပြီးတော့ရှိုက်နှက်အညိုအတေးထားခံရမှာကြောက်တဲ့အတွက်ဒဏ်ရာရအတော်သက်သာလားမှမိသားစုကိုပြောပြတယ်လို့လက်ရှိထောင်ကျနေတဲ့မိသားစုဝင်အခြေအနေကိုသိတဲ့နှိဆက်သူတဦးက VOA ကိုပြောပါတယ်
။ဟိုတလားတော့မှမိသားရတော့မသိဘူးဗောနော်သူအခုအထူးနဲ့ခံရတာပေါ့နော်ညီတူမတော်ပြောနေပေါ့နော်တခြားပါတွေမိရရေးပပောက်ဝါလို့ရှင်နဲ့ထဲမှာဒီစားရဲပေါ်တန်ချက်သွားအောင်မယ်ဆိုတော့ထိုးရပေါ့နော်ထိုးတော့ဒီမက်ကြီးအောင်ပြီးတော့ကျွန်တော်ဆေးပါတယ်မှားတယ်ဗ
ျနောက်ပြီးတော့မကြသေးခင်ကလည်းဟင်္ဒရာအချင်းထောင်မှာနိုင်ကျေတူကိုထောင်အာနာပိုင်တူကအရက်မူပြီးတော့အကြောင်းမဲ့ရိုက်နှက်တာမျိုးရှိခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကိုရဲ့ PPNM ရဲ့ဦးဆောင်ကော်မတီဝင်ကိုတိုက်ထွန်းကပြောပါတယ်အကျဉ်းထောင်ထဲမှာအကျဉ်းကျနေသူတွေကထောင်ထဲမှာဝယ်ယူစားသောက်နိုင်ဖို့အကျဉ်းဦးစီးဝန်ထမ်းတွေကနေတဆင့်မိသားစုတွေကငွေကြေးပေးဖို့ကြပါတယ်။အဲ့ဒီငွေကြေးနဲ့အကျဉ်းဦးစီးဌာနကဝန်ထမ်းတွေရောင်းချတဲ့အစားအသောက်တွေကိုဝယ်ယူရတာပါ။ပ ဒီဖြစ်စဉ်မှာနိုင်ဂျင်မိသားစုတွေကချောင်းအာနာပိုင်းတအူးကနေတဆင်ငွေပို့နေရကနေမပို့ဖြစ်တော့တာကိုအညှိုးထားရိုက်နေခဲ့တာလို့ခင်ရသူရဲ့ပြောဆိုချက်ကိုကိုတိုက်ထုံးကအခုလိုပြောပါတယ်
။ဒင်္ဂရာထောင်မှာနိုင်ငံရေးကျင်းသားကိုရိုက်တာပေါ့နော်။အဓိကအဖြစ်တော့အဲ့ဒီနိုင်ငံရေးကျင်းသားမိသားစုဝင်တွေအရင်ကာလတွေကရိုက်နေတဲ့သူကိုကျွန်တော်တို့မိသားစုဝင်တွေကနေမှဒီဈေးဘာငွေကြီးတွေတွင်းခဲ့ဘူးလားရှိရယ်ပေါ့နော်အဲ့ဒီဝန်ထမ်းနေတစ်ဆင့်နောက်ပိုင်းမှာတော့အချင်းထောင်ရဲ့လုံထုံလုံနေကိုတိလာတဲ့အခါမှာအချင်းထောင်ရဲ့ဒီလမ်းကြောင်းကနေပဲပို့တဲ့အခါမှာအဲ့ဒီဝန်ထမ်းကသူ့စီကိုမပို့ရခေါင်းလားဆိုတဲ့အကြောင်းပြချက်တည်းရယ်သူ့ကိုမပို့တာဟာဒါသူ့ကိုရန်လူလိုတတ်မဲ့လို့နောက်တစ်ခုကကြာသူ့ကိုမယုံကြည်လို့ဆတဲ့အကြောင်းပြချက်တည်းနေတော့အဲ့ဒီမူလာတဲ့အချိန်ချင်းမှာဒါပြောဆိုပြီးမှသူ့ကိုတိကျပေါ့နော်ဒီလက်ကိုဘာယာတန်းပေါ့မြင်တော်ပြောရမယ်ဆိုရင်တန်းအပြင်ဘက်ကိုလက်ထုတ်ခိုင်းမှအဲ့လက်ကိုကင်ပြီးမှရိုင်းနှက်မှုတွေကိုပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီဖြစ်စဉ်နဲ့ပတ်သက်လို့အချင်းဦးစီးဌာနပြောခွင့်ရသူစစ်ကောင်စီပြောခွင့်ရပို့ချုပ်ဇော်မင်းထုံးကို VOA ကအချင်းချင်းဆက်သွယ်ပေးမယ်ပြန်ပြေတာမရှိခဲ့ပါဘူးစစ်တပ်အာဏာသိမ်း3နှစ်ကျော်အတွင်းနိုင်ငံတော်ဖမ်းဆီးခံရသူ3000ဝန်းကျင်ရှိပြီးတော့အဲ့ဒီထက်ကလူ1000ကျော်ဟာထိန်းသိမ်းခံရဆဲဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကိုကြီးဆောင်ရှောက်ရေးအတင်း AAPP ကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဆိုင်ရာနိုင်ငံရေးအကျဉ်းသားများကိုရဲ့ PPNM စင်အရာဆိုရင်တော့2024ခုနှစ်နှစ်ဆကနေနိုဝင်ဘာလခုန်အထိ17လတာကာလအတွင်းနိုင်ငံရေးအကျဉ်းသားအကျဉ်းသူအနည်းဆုံးအယောက်20ကျန်းမာရေးစောင့်ရှောက်မှုလုံလောက်စွာမရတဲ့အတွက်သိဆုံးခဲ့ရတယ်လို့ထုတ်ပြန်ထားပါတယ်။အကျဉ်းထောင်အတွင်းကျန်းမာရေးစောင့်ရှောက်မှုလုံလောက်စွာမရတဲ့အတွက်နိုင်ငံရေးအကျဉ်းသား18ဦးနဲ့နိုင်ငံရေးအကျဉ်းသူ2ဦးသိဆုံးခဲ့ရတယ်လို့လည်းထုတ်ပြန်ထားပါတယ်။စစ်ကောင်စီကတော့ဒီစင်တွေဟာချက်ကားထားတဲ့စင်တွေဖြစ်ပြီးလက်ခံနိုင်ွယ်မရှိကြောင်းတုံ့ပြန်ထားပါတယ
်။မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။ကျဲအတဲကာလာတွေမှာကျမတို့ရဲ့အိမ်မက်တွေပျော်လင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်အခုတော့ဒေါက်တာဆဆာနဲ့အင်တာဗျူးကိုတင်ပြပါမယ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အနေနဲ့မြမအရင်းနဲ့ပတ်သက်လို့ရှိရင်မြန်မာနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ထားရှိဖို့ NUG အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာကတောင်းဆိုလိုက်ပါတယ်ဝါရှင်တန်ဒီစီခီးစဉ်အတွက်အမေရိကန်အစိုးရတာဝန်ရှိသူတွေပါဝင်Republican နဲ့ Democrat Party နှစ်ခုစလုံးကအရေးပါတဲ့လွတ်တော်အမှတ်တွေနဲ့တွေ့ဆုံခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ VOA Studio မှာဒေါက်တာဆဆာကိုမိုက်အင်ဂျင်နီယာမေးမြန်းထားပါတယ်
။ဒေါက်တာဆဆာကအခုဒီ American ကိုလာတဲ့ခီးစဉ်ပေါ့နော်။ခီးစဉ်မှာအခုလက်ရှိဒီ American နိုင်ငံကြီးအပြောင်းလဲမှာလဲကိုရိုင်းကအခုတွေ့ရတဲ့ခါကျတော့ဒီလာမဲ့သမ္မတဒီရွေးကောက်ခံသမ္မတ Trump ဦးဆောင်မဲ့ဒီအစိုးရကမြမအရေးနဲ့ပတ်သက်ပြီးသူတို့ဟိုဘလို့ဆောင်ရွက်နိုင်မလဲပေါ့အရင်ဒီဒီမိုကရက်အစိုးရဒီဘိုင်ဒန်အစိုးရနဲ့အပြောင်းလဲရှိမလားဆိုတာမျိုးဘလို့အခြေအနေရှိမလဲရှင
်အခြေအနေတော့ကောက်ပါတယ်ကျွန်တော်လည်းဒီမှာရောက်လာတာဟာအဲ့ဒီအကျိုးနဲ့အကြောင်းရှိတယ်အဓိကတော့ကျွန်တော်တို့ဒီအမေရိကန်အစိုးရနဲ့ပတ်သက်လာရင်ကျွန်တော်မှာကြီးမားဆိုကတော့ဘာမှအဲ့ပေါ့နော်ဘာမှဥပဒေရှိတယ်အဲ့ဒါဟာသူတို့လွှတ်တော်မှာဒါဥပဒေဖြစ်နေပြန်လှပိတာဖြစ်နေဒါပေမဲ့ပြခွက်နေတဲ့အပိုက်တစ်ခုကတော့အကောင့်ထဲပေါ်ရေးပေါ့အဲ့ဒီဥပဒေကစာရွက်ပေါ်မှာပဲရှိနေတော့အိပ်ပဲမရှိဘူးအဲ့ဒီစာရွက်ပေါ်မှာရှိနေတဲ့ဥပဒေကိုမြန်မာမေပြည်ပေါ်မှာအကောင့်ထဲပေါ်ဖို့ကအဓိကဖြစ်တယ်ဆိုတော့ဒီမှာကျွန်တော်လာတာဟာလည်းအဓိကတော့အဲ့ဒီစာရွက်ပေါ်မှာရှိနေတဲ့ဥပဒေကို on the ground in Burmaဘလို့အကောင့်ထဲဖော်မလဲဆိုတာကိုကျွန်တော်ဟာရှင်းလင်းဖို့ဖြစ်တယ်ဆိုတော့အခုကဒီလက်ရှိအစိုးရနဲ့လည်းကျွန်တော်ချိဆက်နေတယ်ပြီးတော့လာမယ့်အစိုးရဖြစ်တဲ့ရွေးကောက်ခါသမ္မတဒေါ်နယ်ထရပ်ရဲ့ဖွဲ့ကလူဒီနဲ့လည်းကျွန်တော်ဟာအခွားတော့တေးစီမပြောနိုင်တောင်မှပေါ့နော်အဲ့ဒီလူတကက်အရေးပါတဲ့ပုံကိုယ်တွေနဲ့ကိုကျွန်တော်ရှင်းလင်းနေပါတယ်
အဲ့ဒီက ီလွတ်တော်ပိုင်းပေါ့နော်လွတ်တော်မှာအခုဆိုရင်ဒီ Republican နဲ့ Democrat တင်ရှိတဲ့အခါမှာအခုဆိုရင်ဒါလွတ်တော် Republican တွေလုံးဝကြီးစိုးသွားမဲ့အနေအထားပေါ့နော်ကြီးစိုးနေတဲ့အနေအထားဆိုတော့အဲ့တော့ဒီလွတ်တော်ဘက်ကရောမြန်မာအရေးနဲ့ပတ်သက်ရင်ရောဘာဖြစ်လို့ Republican အမတ်တွေကဒီဘက်ကမြန်မာအရေးနဲ့ပတ်သက်ရင်ရောသူတို့တကယ်ကိုပဲဟိုစိတ်ဝင်တစားဆောင်ရွက်မဲ့အနေအထားရောရှိမှာရှင့်
ရှိတယ်လို့ကျွန်တော်ပြောနိုင်တယ်။ဘာဖြစ်လို့လဲဆိုတော့ခုကကျွန်တော်တွေးမဲ့လူတွေဟာလည်းတကယ်ဒီလွှတ်တော်ဘက်ကအခြေကြီးဖြစ်နေ။ဘာချက်ပိုင်းဆိုင်ရာသူတို့ကခြင်ထားတာပေါ့နော်။ဥပမာကျွန်တော်ဒီဘာမှဥပဒေကိုပြုတ်တဲ့အခါမှာအဲ့ဒီတကယ်အရေးပါတဲ့လွှတ်တော်အမတွေက9ယောက်လောက်ရှိတယ်။သူတို့ကမြန်မာနိုင်ငံရေးနဲ့ပတ်သက်ရတော့နိုင်ငံခြားရေးမှာလည်းအင်မတားမှတ်ကိုရည်ကြည့်တယ်။အခုကတစ်ခုစလုံးမှာ Republican ကmajority ဖြစ်တဲ့အခါကျတော့ policy ပဲဖြစ်ဖြစ် strategy ပဲဖြစ်ဖြစ်အဓိကကတော့သူတို့ကခြိုင်မှာဖြစ်လာတဲ့အခါမှာကျွန်တော်ဟာနဲ့သူတို့နဲ့ကိုကအထူးသဖြင့်ဥပမာဒီနိုင်ငံချိုင်းဝင်ကြီးဖြစ်လာမဲ့ Senator Marco Rubio ဆိုရင်လဲကျွန်တော်ကြည့်တဲ့တလောက်ကတော့သူအနေနားမှာကျွန်တော်ကရောက်နေပြီပေါ့လောလောဆယ်ပေါ့နော်သူအတိုက်ဝိုင်းနဲ့ကျွန်တော်ဒီဖက်ကတကယ့်တာကိုဆွဖြတ်ချနိုင်မဲ့လူဒီနဲ့လဲကျွန်တော်စစနေပါတယ်ဟု
တ်ကဲ့အဲ့ညမှာသူတို့ဘက်ကလေဟိုမြန်မာနဲ့ပတ်သက်လာရင်အခုဟာအခြေအနေတွေကမျိုးစုံရှိနေတာပေါ့နော်လူသားချင်းစာနာမှုအပိုင်းနောက်ပညာရေးပိုင်းအဲနောက်ပြီးတော့တခါဒီတချို့ဒီဒုက္ခတွေတွေပေါ့နော်အဲ့လိုမျိုးဒီအပိုင်းတွေနောက်တစ်ဖက်မှာလည်းစစ်ကောင်စီကိုဖိအားပေးဖို့ဆိုတဲ့အပိုင်းတွေရှိနေတော့အဲ့တော့အဲ့ဒါကဘယ်လိုပုံစံမျိုးဖြစ်လာမလဲ
အဓိကတော့ကျွန်တော်ဟာလူသားစာနာရေးကြည့်တယ်မှန်တယ်ဈာမရေးကြည့်တယ်မှန်တယ်ပညာရေးကြည့်တယ်မှန်တယ်ဒါပေမဲ့တစ်ဖက်ကပြောမယ်ဆိုရင်ဒါဒီကိုကူညီနေလို့ရောမြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံဖြစ်လာမလားဆိုတဲ့မိခုတ်ကကြီးမဆိုဖြစ်နေဆိုတော့ဒါဟာတစ်ဖက်ကပြောမယ်ဆိုရင်တော့အာနာတိတ်ချင်းရဲ့နောက်ဆက်တွဲတွေဖြစ်နေပြောမယ်ဆိုရင် root cause of problem မဟုတ်ဘူးကျွန်တော်ကဖြစ်စီရမှာက root cause of problem ဖြစ်တယ်အတိတ်ပြက်ကအမေရိကဆိုရပဲဖြစ်ဖြစ်ဒီနိုင်ငံတကာဘယ်နိုင်ငံပဲဖြစ်ဖြစ်ပေါ့ကျွန်တော်ကိုကူညီတဲ့အခါမှာကျွန်တော်ရဲ့ strategy core ကပါလဲဆိုတော့မြန်မာနိုင်ငံရဲ့ strategic core က federal democracy နိုင်ငံတည်ဆောက်ရေးပဲစစ်သားကနိုင်ငံရေးကနဲ့ဆုတ်ခွာရေးမြန်မာနိုင်ငံကိုနိုင်ငံလိုတိတ်ခါစစ်စစ်နဲ့ပြတည်ဆောက်နိုင်ရေးဆိုတာကကျွန်တော်မဟာဗျူဟာပတ်တယ်ဖြစ်တယ်ကျွန်တော်အဲ့ဒါကိုကျွန်တော်ဟာ strategic policy ပိုင်းဆိုင်ကိုနှိမ့်နိုင်ဖို့အမေရိကဆိုရကိုတောက်ဆိုသွားမှာကတော့ special envoy to Burma အမေရိကအနေနဲ့မြန်မာနိုင်ငံအထူးတာအမားလိုမျိုးspecial advisor ကိုခါအနေပုကအင်မတားမှရည်စီတယ်အခုတော့ operational ပဲရှိပြီးမှအခုနောက်လို့လူသားစာနာတို့ဟိုပညာရေးကြမှာဒါဒီပဲရှိပြီးမှတကယ်နိုင်ငံရေးကိုနိုင်ငံရေးအရာတွားဖြစ်စီနိုင်မဲ့ strategic policy မရှိဘူးအမေရိကမှာအဲ့ဒါတခုတော့ပြက်ကွက်နေပါတယ်ကျွန်တော်သူတို့ကိုကျွန်တော်ကတောက်ဆိုရမှာကတော့အဓိကလည်းဒီသမနာ trap ရဲ့အစိုးရတက်လာရင်လည်းဖြစ်ဖြစ်အခုလည်းစသမရဘိုင်ဒန်နဲ့အစိုးရပဲဖြစ်ဖြစ်သူတို့မှအဲ့ဒီ strategic policy level ကိုကျွန်တော်တို့ဆွေးနွေးနိုင်မဲ့ special envoy လို့မျိုးတော့မဟုတ်အဲ့လိုအစ်စ်ကိုတော့နိုင်ငံရေး political အစ်စ်ကိုသူတို့မှခါအဖို့လို့အများဆုံးလိုအပ်လာတယ်အဲ့ဒါမခပဲနဲ့တော့ကျွန်တော်လူသားစာနာကိုဆွေးနွေးနေရင်းနဲ့ဘလို့နဲ့မှကိုကမြန်မာနိုင်ငံဟာ federal democracy နိုင်ငံဖြစ်လာမှာမဟုတ်ဘူးဒါပေမဲ့လည်းကျွန်တော်ဟာ federal democracy နိုင်ငံဖြစ်လာရတော့လူသားစာနာသူတို့ကူညီဖို့မလိုဘူးကျွန်တော်ဟာလည်းဆိုလုံးလုံးရတယ်ပညာရေးလည်းကျွန်တော်လုံးလုံးရတယ်ကျားမလည်းလုံးလုံးရတယ်ဆိုတော့အဓိကတော့အဲ့ဒါဆီလာဖို့ပဲပေါ့
VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် video season တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာဝိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA Radio ညဝိုင်း season ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါနေ့စဉ် VOA မြန်မာညချင်း Radio Season ကို9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီ Season ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့ဒီမီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ V VOA Manakin Radio အစီအစဉ်ပါဝင်မနေ့ည Radio ထုတ်လွှင့်ချက်တင်နေည9နာရီရုပ်တံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်တံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။အခုတော့ပတ်စဉ်အစီအစဉ်တွေကိုစပါမယ်။စီးပွားရေးအကြောင်းမပြောမီ interview နဲ့စတင်ပါမယ်။DNL ရဲ့ငြိမ်းချမ်းရေးသတင်းစကားက FBNCC လို့ခေါ်တဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားတနက်ကိုင်ဖွဲ့ခုနှစ်ဖွဲ့ဆွေးနွေးမှုရတက်ကနေထွက်ပေါ်လာတဲ့နီးပရိရဲ့ခြေလှမ်းသစ်ဖြစ်တယ်လို့တရုတ်ပြည်ကတိုင်းရင်းသားအဖွဲ့တွေကလည်းမကစစ်ကောင်စီကိုလည်းပေးနေတယ်လို့သုံးသပ်ကြပါတယ်။ဝိုင်းရနိုင်ငံရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးသန်းစိုးနိုင်တဲ့ဒေါက်တာလတ်ကျော်စောတို့ကိုကိုငြိမ်းချမ်းရေးကမေးမြန်းထားပါတယ်
။ဒီတစ်ပတ်မေးမြန်းခန်းအစီအစဉ်မှာတရုတ်နိုင်ငံကသူ့ရဲ့နယ်နိမိတ်ချင်းထိဆက်နေပြီးသူ့အတွက်လည်းမဟာဗျူဟာလမ်းကြောင်းအရေးပါတဲ့မြောက်ပိုင်းဒေသတွေမှာတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတာကိုရက်တက်နိုင်မှုအတွက်တွန်းအားပေးဆောင်ရွက်နေတဲ့အနေအထားကိုကျွမ်းကျင်သူတွေကိုမေးမြန်းပြီးတော့ဆွေးနွေးတော့မှာဖြစ်ပါတယ်။အာလန်သိန်းစစ်ကောင်ဆောင်ဗိုလ်ချုပ်မွေးမင်းအောင်လှိုင်ရဲ့တရုတ်နိုင်ငံခီးစဉ်အပြီးမကြာခင်မှာပဲပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF ရဲ့လက်နက်ကိုင်အဖွဲ့ဖြစ်တဲ့တန်းမျိုးသားလူမျိုးရေးတပ်မတော် TNL ကသူ့ဒေသကစစ်တပ်နဲ့ပြည်သူတွေကိုငဲ့ညာစဉ်းစားတာအပြင်တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆေးမှုကိုလေးစားတဲ့အနေနဲ့ငင်းငယ်ဆွေးနွေးဖို့အသင့်ရှိတယ်ဆိုပြီးထုတ်ဖော်ပြောခဲ့တာပါ။ဝါရင်နိုင်ငံရေးတုံ့တက်လိလာသူလည်းဖြစ်တရုတ်မြန်မာဆက်ဆံရေးကြွမ်းကျင်သူလည်းဖြစ်တဲ့ဒေါက်တာလက်ကျော်စောကတော့တရုတ်နိုင်ငံရဲ့လက်ရှိဗျူဟာကရလုံမှုတွေကိုရပ်တန့်နိုင်ဖို့နှစ်ဖက်စလုံးကိုဖိအားပေးနေတယ်လို့ဆိုပါတယ်
။ဟိုသူပြောထားတဲ့အထက်မှာပါပြီးပါသူကဘယ်အားလုံးကိုဒန်းတူညီမျှဆက်ဆံမှမယ်လို့ပြောပြီးပါလေ။အဲ့တော့ MNDA တို့ဘာတို့ညာတို့အပြစ်ခံရက်ဆဲဖို့နော်ဖိအားပေးဖို့လို့စစ်ကောင်စီလည်းပြောမှပဲလေ။ဒါကြောင့်ပါအမျိုးသားရေးနေ့မှာပေးတဲ့ဟိုသုံးဝင်ဟွာမှာမင်းအောင်နိုင်ကငင်းငယ်ရေးဆွေးနွေးရအောင်ဆိုပြီးခေါ်လာရှိပြဒီတစ်ခါခေါ်လာမှာထူးခြားချက်ကလက်နဲ့စွန့်ဖို့လက်နဲ့ချောက်မပါဘူးတတိထားမိလားမင်းလေအဲ့တော့ဒါရီယာသူတရုတ်ကဖိအားကြောင့်တရုတ်ကိုမျက်နှာလှုပ်ရတဲ့အချက်တွေဖြစ်နေနော်အဲ့တော့ဟိုတောင်းကလည်းပြောင်းဖို့ဖွင့်ပြောတာလေနော်တရုတ်ကဂျာဝင်ဖြန့်ပြေးပေးမှုကြောင့်ကျွန်တော်တို့ဒီဟိုနေ့လောက်ရပါတယ်ဆိုတာပြောင်းပြောထားတာဖြစ်တာပေါ့အဲ့တော့ဟိုတရုတ်ကတော့ကြည့်ရတာဘယ်အားလုံးကိုဖိအားပေးနေရတာပဲလေနော် MND ကိုလည်းပြီးလို့သာဟိုတော်တော်က MND ကိုလည်းထုတ်ပြန်ချက်ထုတ်ပါတော့အဲ့တော့တရုတ်ကရည်ရွယ်ချက်ကတရုတ်ကဟိုနေ့ပေါ့နိုင်ငံသားရေးရုံးရဲ့ဟိုနေ့မှာသူကနိုင်ငံရေးသမားတွေနိုင်ငံရေးအဖွဲ့တွေအားလုံးပါဝင်တဲ့ဆွေးနွေးပွဲကြီးဖြစ်ရေးအတွက်တရုတ်ကကြိုးစားနေတယ်၊ကူညီနေတယ်လို့ပြောသွားတာရှိတာအဲ့တော့အဲ့ဒီလမ်းကိုတလှမ်းပြီးတလှမ်းလှမ်းနေတယ်လို့ဒီမှာထင်
ဝါရီမြန်မာနိုင်ငံရေးသုံးသက်သူဦးတန်းစိုးနိုင်ကလည်း TNL ရဲ့ငင်းငယ်ရေးစကားပြောလာတာကတရုတ်ဖီအားနဲ့ရှမ်းမြောက်ဒေသရေးချိန်ညှိပြီးတော့လှုပ်ဆောင်ကျက်လို့ရှုမြင်ပါတယ
်။ဦးမြင့်မြင့်ပြောတတ်ကြည့်ဆိုလို့ TNL ရဲ့တပ်ပြီးဆောင်ရွက်ရှိတာအားလုံးနောက်တစ်ခုက TNL ရဲ့ဟောင်းဆောင်မှုအားလုံးဘယ်လိုမျိုးရှိတဲ့ပုံစံတွေမှာဒီနိုင်ငံကပါလာတယ်။ဒီညီတော်သုံးဖွဲ့တွေမှာအေးအေးမအပါနော်DNL နဲ့ MND တို့ဟာကြုတ်ရဲ့ကြီးကြပ်မှုနဲ့လက်လန်းกว่าတဲ့အလန့်กว่าတဲ့နေရာမှာဘယ်တော့မှမရှိခဲ့ဘူးမရတည်ခဲ့ကြဘူးဆိုတာကျွန်တော်တွေ့ရမှာပါအာဒါကြောင့် DNL ရဲ့နေပြီးတော့ငင်းငယ်ရေးတွေစကားပြောဖို့ခေါ်လဲဆိုတဲ့အဲကိစ္စဟာဒီအချိန်ဒီတင်းမာမှုတွေအောက်မှာပေါ်လာတယ်လို့ယူဆပါတယ်ဒီကအဖြစ်နှစ်ချက်ပါတစ်ချက်ကတော့နေဆက်တည်သာပြည်သူတွေရဲ့နော်ဆင်းဒုက္ခတွေကျွန်တော်တို့ဖယ်ရှားပြဖို့နော်ကွာစစ်ကောင်စီရဲ့အကြမ်းဖက်မှုလုပ်ငန်းတွေနော်လေကြောင်းထုတ်စစ်တွေပြုသိမ်းပြီးဟိုဒီရွေချက်အတွက်သူကအာကျွန်တော်တို့ခုညီညာရေးစကားဆွေးနွေးစည်းစားဆွေးနွေးရေးစကားပြောမယ်လို့ပြောတာပါဆိုတာနယူးဒေါ်လာရေးကိုထိခိုက်အောင်လုပ်မယ်အာနယူးဒေါ်လာရေးနဲ့သူတို့နဲ့ဘာမှမပတ်သက်ပါဘူးကိစ္စတွေသဘောထားတွေမခေါ်ထုတ်ပါဘူးသူတို့ဘာသာသူတို့ဒီကြုံနေပဲကျွန်တော်တို့အခုနေရက်လေးသာဒီစာရီဆံမြောက်ဒေတာဒီစာရီအဓိကဥတည်ပြီးပြောတယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗ
ျတစ်ဖက်မှာလည်းဒီတိုင်းသားအဖွဲ့တွေဟာတရုတ်ဘက်ကဘလို့တောင်းဆိုမှုတွေရှိနေပေမဲ့သူတို့အနေနဲ့ကိုပိုင်ရီမန်းချက်ရက်တီချက်တွေနဲ့လုဆောင်ရတယ်လို့ဒေါက်တာလှကျော်စောကထောက်ပြပါတယ်
သူတို့အဖွဲ့တွေပေါ့သုံးဖွဲ့လုံးပေါ့နော်တအောင်ရောအဲ့ဒီ MND ရော TA ရော
ဟုတ်တောင်းပြောတဲ့အချိန်မှာသူကတခုမှဟိုအလျှော့ပေးတဲ့ဟာမပါဘူးလေနော်သူတင်းထားတဲ့ဟာဒီနဲ့လာမှာမဟုတ်တာပြီအဲ့ဒါလေးပြန်ပေးပါမယ်ဗာမင်းညာမအမပြောဘူးဒီလူလူဒုက္ခရောက်နေတာတွင်နဲ့တရုတ်ကဖျားပေးတဲ့အောင်မှာကျွန်တော်တို့ကဆွေးစားဆွေးနွေးဖို့အစင်းစင်းရှိပါတယ်လို့ပြောတာပဲရှင်တဲ့နော်ဒီတစ်ခါတိုင်းနာဘက်ကတွစ်ဆုံဆွေးနွေးစပြုချက်တွေကအရင်ဟိုင်းကင်းသဘောတူညီချက်အခြေ
ီအခြေအနေတစ်ခုအောက်မှာတန်းသားအဖွဲ့တွေအနေနဲ့သူတို့ဖြင့် MND နဲ့ TNL အနေနဲ့ဘလို့တုတ်ပြန်တက်ပါကြလဲ
ကမ်းမင်းနေတဲ့မိကုန်းကိုသူတို့ FBNCC ဖွဲ့ရလဲစဉ်းစားနေတာပါအခုကျွန်တော်ကအခု TNL ရဲ့ဒီညဉ့်ညဉ့်ရေးကမ်းလမ်းမှုထွက်လာတယ်ဆိုတာ TNL တဖွဲ့တွေကနေထွက်ထုတ်ပြန်လိုက်တယ်လို့မထင်ပါဘူးပြီးခဲ့တဲ့ကျွန်တော်ဆယ်လောက်ကပန်းဆန်းမှာကျွန်တော် FBNCC ဖွဲ့ရဲ့အစီအစဉ်ကျင်းပါလာတယ်အဲ့ဒီအစီအစဉ်ကနေထွက်ပေါ်လာအဲ့ဒီထွက်ပေါ်လာမှုရေပေါ်ပြချက်ကပါလဲဆိုဒီရှမ်းညောင်သုံးဘွယ်နေနေဒီညီညီဖိတ်ခေါ်ရမှာဘူးခိုင်ခင်ကလားနဲ့မတူဘူးအခုက TNL တခွဲတည်းထွက်ပြီးတော့သူကညီညီစစ်တဲ့ကလားနဲ့ဟာပေါ်လာတာဒါပြောရမယ်ဆိုလို့ရှိရင်သူဒီပရိရဲ့ view အသစ်တစ်ခုဆက်ပြီးတော့သူကခင်းကျင်းလိုက်တယ်လို့ကျွန်တော်ယူဆပါတယ်အဲ့လိုဖြစ်လာတဲ့အကြောင်းဟာကျွန်တော်ပန်ဆန်းစီဝေးမှာစစ်ကောင်စီနဲ့ရင်ဆိုင်ရမယ့်ဤနာမှာပြောင်းလဲလာတဲ့ခြေလှမ်းတလန်းလို့ကျွန်တော်တော့မြင်ပါတယ်။တို့ရဲ့ဥဆောင်မှုနဲ့စစ်ရဆင်းနေလို့ရှိရင်ကျွန်တော်တို့ရှမ်းမြောက်ဒေသအကုန်စီကူတန်းတော်လာရေးဟာကျွန်တော်တို့အဆင်ပြေချုံးမှုနိုင်အနည်းဆုံးအဖြစ်မူဆဲမန္တလေးအကုန်စီလမ်းကြောင်းကြီးပွင့်သွားနိုင်တယ်။အဲ့လိုပွင့်သွားနိုင်နေဆိုတဲ့အနေထားတရားကိုပြုတ်ကိုပြလိုက်လို့ရှင်ပြုတ်ကလည်းသဘောကျမှာပါအဲ့ဒီအနေထားအောင်မှာ TNL ရဲ့ထွက်ပြီးကမ်းလှမ်းတယ်လို့ကျွန်တော်တော့ယူဆပါတယ်ခင်ဗျဒါကြောင့် TNL ရဲ့ပြင်ပြမှုတော်လိုင်းရေးတစ်ခုလုံးရဲ့အချင်းဒီပုံမှာမူတည်ပြီးတော့ဆွဲချက်တင်တာမျိုးပေါ့ဗျာနော်နော်ဒီစဘောက်ဖြစ်ဆွဆွဲတာမျိုးတွေအချင်းဒီကိုကျွန်တော်တို့ဒိမာပါနာစွာမျောမြင်ကြီးစွာကျွန်တော်တို့တုံးတဆင်ရင်ပြီးတော့ကျွန်တော်တို့စောင့်ကြည့်ဖို့လူတွေလို့ကျွန်တော်တော့တိုက်တွန်းနေတာပါခင်
တရုတ်ဖီအားနဲ့ဖြစ်လာမဲ့တည်ငြိမ်ရေးငြိမ်းချမ်းရေးအလားအလာကလည်းရေရှည်မှာဘလို့ဖြစ်လာနိုင်ပါသလဲ
တရုတ်ကအဲ့လိုဖီအားပေးပြီးတော့ငြိမ်းချမ်းရေးကိုရအောင်လုပ်မယ်ဆိုတာလည်းမဖြစ်နိုင်ဘူးဗျသို့တော်လည်းတနေ့တစ်ချိန်ချိန်မှာကျမတို့အားလုံးနော်နိုင်ငံရေးဆွေးနွေးပွဲအားမှာဒါကိုအဆုံးဖြတ်ပြီးပါအဲ့တော့အခုလိုကာလမျိုးမှာနော်တရုတ်ကဖီအားပေးလို့ငြိမ်းချမ်းရေးဆွေးနွေးပွဲစကားပြောတဲ့အခါမှာအခုထူးခြားချက်ကဒီတိုင်းရင်းသားအဖွဲ့တွေကငြိမ်းမနေဘူးဗျသူတို့ရထားတဲ့ဟိုဒေတာလေးတွေဘာလေးတွေကိုခိုင်မာအောင်ကောင်းမွန်အောင်ကြီးစောက်တယ်အဲ့ဒါအင်မတန်ကောင်းတဲ့အချက်ပြဟိုတဖြည်းဖြည်းနဲ့တိုင်းပြည်ကိုတည်ငြိမ်အောင်တဖြည်းဖြည်းနဲ့တိုင်းပြည်တည်ငြိမ်ရေးပဲရအောင်တဖြည်းဖြည်းတော့ဖြစ်မှာပေါ့ဗျာဒါပေမဲ့ခမရခုနပြောလို့ပဲဖီအားကြောင့်ဖြစ်လာတဲ့ငြိမ်းချမ်းရေးကတော့ရေရှည်မခံနိုင်ဘူးအဲ့လိုလက်တွေ့အရာလုံရင်းကန်ရင်းရနေပြီးတော့ငြိမ်းချမ်းနဲ့တည်ငြိမ်နဲ့ဟိုနေတခုကိုရလာမှာအဓိကကစစ်ကောင်စီကအဓိကဗျာဒီဟာအဲစစ်ကောင်စီကသူ့ရဲ့အစအစအရာရာအခွင့်ထူးခံစိတ်တက်ကိုပြောက်ပြီးတော့သူရှိထားတဲ့အနိုင်ငံရေးအာဏာကြီးစီးပွားရေးအာဏာကြီးကိုမျှပြီးတော့ဟင်းပြုမယ်ဆိုတော့စိတ်ကလေးဝင်လာမှကျမတို့တိုင်းပြည်ကတစုံတရာငြိမ်းချမ်းရေးရမယ်တစုံတရာဖွံ့ဖြိုးတိုးတက်ဖို့ရမယ်အခုချိန်ကတော့မလွယ်သေးပါဘူ
း TNL ရဲ့စစ်ဆက်ဆွေးနွေးရေးကမ်းလှမ်းချက်ကြီးညာပြပြခြင်းမှာပဲတရုတ်နိုင်ငံရဲ့ဌာနပြောရေးဆိုခွင့်ရှိသူကတော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးကိုမြင့်တင်ပေးဖို့တရုတ်နိုင်ငံရဲ့ခရီးကွက်တွေကိုထက်လောက်တည်ပြပါတယ်မြန်မာနိုင်ငံမှာစစ်ပွဲနဲ့ပြိုပြဲဗျမ်းမာဖြစ်နေတာမျိုးကိုတရုတ်နိုင်ငံကလိုလားဘူးလို့ဆိုပါတယ်တွဲဆောင်ဆွေးနွေးရေးနဲ့ရင်ကြားစည်းရုံးကိုတရုတ်နိုင်ငံကတက်တက်ကြွကြွနဲ့ထောက်ခံအားပေးသွားမှာဖြစ်တယ်လို့လည်းထပ်ပြောပါတယ်ဒါပေမဲ့ဒါကအမှန်တကယ်ရေရှည်တည်တတ်မဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုဖြစ်မလားဆိုတဲ့မေးခွန်းတွေကတော့ဆက်လက်ဖြစ်ပေါ်နေပါတယ်ညာကျွန်တော်ကတော့ငြိမ်းချမ်းရေးပ
ါခုတော့လူမှုရှုခင်းကိုမြင်ပြီးစီးပွားရေးကိုကြည့်ကြအောင်ပါဆရာလာတိတ်မှုနောက်ပိုင်းပဋိပက္ခနယ်မြေတွေမှာမြင်းမြုံမိုက်အသုံးပြုမှုတိုးလာနေတဲ့အချက်ဟာ Lulu ya, anjay gua ramka. Tapi mungkin yang orang kain itu le, tiga, ha, dah tak kuat cila ni bade. Pada ini tiga, siwa ini nama dia biasa bade.
Nama tiga ni macam terang ni pita jam. Lelum aji ya sui jinga, kimbun pita dugu bim dua bu. Lelum simbu tiri bige tiri apa. Tapi macam kimbun pita duga ro. Lelaka saya tarik tinan dugu dua ji, ome lu suka cua dua bi. Nai bain cama be mimi umai tipi sumpah gaya bade. Setanen dah indah nenek kita pergi jah sesuatu jenis chip ni deh beri berkali jah. Nengen jual mami mewah atau pemuka serta sini kebari. Di sini mana cawan serta kuni si anak temu naupai. Bido kagui dapat PDF dasine chip bola kebi. Tapi pergi bintang lagi rane itu mami mewah jatnaga pobiro chipa labari. Mami mewah ni nede cah sejalan nede jah. မြန်မာနိုင်ငံတွင်ထိခိုက်ဒေဆုံးရသူအရေအတွက်ဟာဆိုရင်ပြီးခဲ့တဲ့နှစ်အတွင်းကမ္ဘာမှာအရေအတွက်အများဆုံးဖြစ်တယ်လို့နိုင်ငံတကာမြေမြုံမိုင်းတာစီရေလှုပ်ရှားမှုအဖွဲ့ ခုနှစ်ရာခုနှစ်ကျော်တန်ရာရခဲ့တယ်လို့ICBLရဲ့အစင်ခန်းစားကဖော်ပြပါတယ်။ကြားပြင်းတဲ့ရှေ့ပိုင်းကလေသမားဥလှဟန်တယောက်မိသားစုစားဖို့အိမ်ပြန်ပြီးတော့စံသွားယူလာမှာမြေမြုံပိုင်းချစ်ခဲ့ပြီးအခုတော့အလုံးမလုံးနိုင်တော့တာကြောင့်မိသားစုရှေ့ရဲ့အတွက်စိုးရိမ်နေရပါပြီ။ဒီတော့မေးတယ်ခဏမေးပြီးတော့ပြန်လဲနောက်မှပြန်တတိယလဲရခြင်းတော့မတိဘူး။
ตมนี่ละเราไม่จ๋าว่าแต่แม้เนเน่ตีเปลี่ยนยาบ่แต่แม้หมอปั่วจี้ละบิโลละตีเปลี่ยนမျိုးพี่ละเลเน่ละอันမျိုးพี่บ่อะคูรอฉีรอบဖြတ်ละยะเดอะแต
ตัวเมียซ้าลูกกูซ้าเลยอ่ะแต่แม้ตัวเมียลูกกูกูไม่ลงไหนนะคะจ้ะกูเลยต้องซ้าละอ้างไงวะเนาะอันนี้พี่บ่ตะมี้ผิดตัวมาอีมากะพักขินผิดตัวยัวกูไม่เปลี่ยนปุ๊ดักแกบาดีเดพักขินผิดตัวฉิรอกซ้องๆตั้วไปเดนาวมีดาสุหาเหมี่ยวลิ้นเจ่แม่ตั้วยะดุลูตูมากะแลอลุไม่ฉิดาจ้าวมีดาสุกูไม่ทอดปั่นไหนขึ้นนี่ปีต้าวินไม่จี้เดต้าตะมี้ตะอู้ลูคันซ้าเนียเดหลูเปียวบาดี
ตรงกว่าช้าได้บ่เนาะอย่างแท้อายุบ่เนาะอภิก็ลงในตั้วในตรงอ่ะส่วนเอาที่ใส่ปูเสียมือบ่เนาะไม้ต้องปิ้มหมู่โตหล่อหมู่ทุ่ลหมู่โตโกต่ําหมิดเตกุหลาตํากะตบอดุญีเจ้มาญมานักงานกะเล่มัดโทมะทาบาบุดิบะเนี่ยป้ายตวยมาญมาสิทธิ์แฟกะมีหมิ่มมาอต้องปิ้มหมู่กะเลยตูหลานีเด้ลู
ICBLကထောက်ပြထားပါတယ်။ဥလှဟန်ခြေတော်ဆုံးရှုံးခဲ့ရတဲ့ကြားပြင်းတဲ့တွင်ကခရိယံဖျားเจ้าကတော့ဆက်ပြီးတော့ရှိနေပါတယ်။ဒါပေမဲ့လည်းအဆောက်အုံမျက်နှာစာမှာတော့ကြီးစံရတွေအပြည့်နေပါ။အနည်းကခြေလက်လမ်းတစ်လျှောက်မှာတော့တစ်တော်ထဲမှာအန်ဒီယရှိနေကြောင်သတိပေးထားပါတယ်။တိုက်ပွဲတွေဇက်တိုက်ဖြစ်လာခဲ့ပြီးတဲ့နောက်ပိုင်းတချို့တွေကကိုယ်အိမ်ကိုယ်ရာပြန်ကြပြီမဲ့မိုင်းတန်တဲ
lena a yin lo pyan phi daw ma lwe daw bo a lo be lo bi phi la se dauk ke ta bwa le yaut daw yin be a lo lo bwa ma twa yin daw kaung song a yin so kon lo shin pi ma pyan twa so tin bo kaung lo bwa no
Nhiệm dụng mới tổng chủ mưu hạ số yên trên hai ngàn lông gà pi nè nè tại xử lý cụ xử lý mà xí là bi. Nhiệm dụng truyền ngàm yếu nè à lông yê chào xe yà gái nô chí gù xí là chào lưu ưu khuẩn yê sao chí yê phuê HRW yê xin khán xa gà phô bia bà đê. HRW yê à xa xa yà tụ trị tình hàm hù xa nà bà xa nà gà rô. Nhiệm mà xí trạc gà nhiệm dụng mới bố bì tổng là nì đê chê hạ số yên. ជីវារីមាលុអត្តអន្តិយេអត្តមួយវ៉ាន់ចောင်းអលោកកៃញឿអពអខុកានីឡាមេសេសុនិទ្វិអត្របាឈិនឆោមុភិឡាមេលុទ្រីបេថាបារេអិនឌុយជីវារីលេគွင်းនីទេម៉ាសិតតកកម៉ៃញឿថោងនេលុលេទុកថោកជាបារេអយិងកសិតតមិនទិនកេប៊ូរេញមនងាលេបိုင်းជេតាជឿម៉ាលេតៃប៉ឿរីភិឡារ៉ាណេអត៊ូលុងនីអិនឌុយលេគွင်းឌុយ လမ်းဘေးတွေမှာမြေမြုံမိုင်းအန်ဒီယေတွေနဲ့ကျုံတွေ့လာနေရပါတယ်။တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြရသူတွေ၊မြေမြုံမိုင်းအန်ဒီယေနဲ့ကျုံတွေ့ရပြီးထိခိုက်ဒေဆုံးမှုတွေရှိနေပါတယ်။မြန်မာနိုင်ငံမှာလူပေါင်း300ကျော်အိုးအိမ်ဆုံးထွက်ပြေးနေရတယ်လို့ကုလသမဂ္ဂကပြောဆိုထားတာပါ။မအေးမှာကတော့စစ်ပွဲကစိုးစိုးရက်ခင်းကြီးကောင်းပါပဲလို့တွေးတောနေပါတယ်ရှင်။
အခုတော့လူမှုရှုခင်းစီစဉ်ကိုဆက်ပြီးကြည့်ကြအောင်ပါအမေရိကမှာအသက်အရွယ်ကျမကြီးအခြေအနေကြောင့်အခြေပြေးစောင့်ရှောက်မှုလိုအပ်တဲ့ဘဝတွေအတွက်ဘလူးစောင့်ရှောက်မှုစနစ်တွေရှိနေပါသလဲကယ်လီဖိုးနီးယားပြည်နယ်ကအလွန်ဒရက်သက်ကြီးစောင့်ရှောက်ရေးလုပ်ငန်းပိုင်ရှင်မတ်တင်တင်အေးနဲ့မတ်စုမြတ်မောင်ကမြန်ထားပါတယ်
အမေရိကပြည်ထောင်စုမှာမိသားစုဝင်နေတဲ့ဒီအပြည့်အဝအချိန်ပြည့်စောင့်ရှောက်မှုမပေးနိုင်တဲ့တက်ကြီးရွယ်ဝင်တွေအတွက်ကိုကျန်းမာရေးကအစာဝန်ဆောင်မှုပေးစောင့်ရှောက်တဲ့တက်ကြီးကြီးဟာတွေရှိပါတယ်။အမေရိကမှာအသက်ကြီးလာရင်ဒီလိုကြီးဟာတွေမှာနေရဖို့များရာဖို့ဘယ်သူမဆိုကြိုတင်ပြင်ဆင်ထားတယ်လို့ကယ်လီဖိုးနီးယားပြည်နယ်မှာဒီတက်ကြီးစောင့်ရှောက်ရေးလုပ်ငန်းကိုတည်ထောင်ထားတဲ့မတ်တ
ေးတဲ့ Alandra Homecare လုပ်ငန်းကိုတည်ထောင်သူမတင်သေးအင်းနဲ့မေးမြန်းထားပါရှင်
ဒီမှာဒီကယ်လီဖိုးနီးယားပြည်နယ်ပေါ့နော်ဆန်ဖရန်စစ္စကိုမြို့အနီးမှာရှိတဲ့အိုကလန်မြို့မှာကနှစ်ခုဖွင့်ထားပါတယ်ပြီးတော့နောက်တစ်ခုကကျတော့ဒီနယူးယောက်ဆိုတဲ့မြို့ကလေးမှာဖွင့်ထားပါတယ်အမပတ်စလတီတစ်ခုကိုတော့လူ6ယောက်ပေါ့လူဦးရေဘိုးဘွား6ယောက်ကိုညီမတို့လက်ခံထားပါတယ်ဟုတ်ကဲ့
ဆိုတော့အမေရိကန်ပြည်ထောင်စုမှာဒီအသက်ကြီးလာတဲ့အခါပေါ့နော်သူတို့ဖြစ်ကဒီကျမရဲ့အခြေအနေကြောင့်မလို့ဒီအချိန်ကြီးဆောင်းရှောက်မှုလိုတဲ့တက်ကြီးရွယ်ဝတွေဆိုလို့ရှိရင်အမတနေရိုလိုမျိုးဒီပုဂ္ဂလိကပိုင်းတက်ကြီးဆောင်းရှောက်ရေးဂေဟာတွေမှာဟိုနေကြရတယ်ပေါ့လေဆိုတော့အဲ့လိုဂေဟာတွေမှာနေထိုင်နိုင်ဖို့အတွက်ကဟိုဘယ်လိုမျိုးကြိုတင်ပြင်ဆင်ထားဖို့လိုပါလဲဒီငွေကြေးပိုင်းကအစားပေါ့နော်အဲ့ဒါကိုလည်းရှင်းပြပေးပါရှင
်ဒီနိုင်ငံမှာတော့ပေါ့နော်ဟိုအသက်ကြီးလာပြီဆိုလို့ရှိရင်ပင်စင်ကတို့ဒီအစိုးရကပေးတာတွေနဲ့ပတ်သက်ပြီးတော့တို့ကသတ်မှတ်ထားပါတယ်မဟုတ်ပေးစင်ဝင်ဝင်များတယ်ပိုင်ဆိုင်မှုတွေများတယ်ဆိုလို့ရှိရင်တော့ညီမတို့ဒီအစိုးရကပေးတဲ့ program တွေနဲ့ qualify မဖြစ်ဘူးမဖြစ်တဲ့အတွက်ကြောင့်မို့လို့ကိုကိုတိုင်းပဲကိုအိတ်ထဲရပဲကိုထုတ်ပေးရပါတယ်မှာတကယ်လို့လစာကနဲတယ်ဒီပေးစင်လစာကရတာနဲတယ်ဆိုလို့ရှိလို့ရှိရင်เนาะသူတို့သတ်မှတ်ထားတဲ့ဝင်ငွေပေါ့เนาะတစ်ထောင်တန်တင်ဖြစ်သေး2000တန်တင်ဖြစ်သေးပေါ့အဲ့လောက်ရှိတဲ့လူမျိုးဆိုလို့ရှိရင်ဝင်ငွေနဲတယ်လို့သူတို့သတ်မှတ်တယ်ပေါ့เนาะဆိုတော့အဲ့လိုလူမျိုးဆိုလို့ရှိရင်တော့တို့အစိုးရကနေပြီးတော့ Medicare တို့ Medicare Group ကနေပြီးတော့ဒီဇယိတ်တွေကိုတို့ပေးပေးတယ်
။ကျမကြီးထောက်ပံ့တဲ့ဇယိတ်တွေပေါ့
။ဟုတ်ကဲ့မှာဟုတ်ကျမကြီးထောက်ပံ့တဲ့ဇယိတ်တွေကိုတို့ပေးပေးတယ်။ပေးပေးပြီးတော့တို့ကတချို့တွေကျက်တော့ဟိုကာလတစ်ခုတန်စီပေါ့နော်။တစ်လားချင်းဖြစ်မယ်၊နှစ်လားချင်းဖြစ်မယ်၊သုံးလားချင်းဖြစ်မယ်ပေါ့နော်။တို့ကျမကြီးပေါ့ခြေနေပေါ့မူတည်ပြီးတော့တို့ပေးပေးတယ်။တချို့တွေကျတော့ hospital ဖြစ်သွားတာမျိုးတို့ဝင်ငွေကလုံးဝမရှိဘူး zero ဖြစ်နေတဲ့လူမျိုးဆိုလို့ရှိလို့ရှိရင်တို့အာနောက်ဆုံးအချိန်ရောက်တဲ့အထိပေါ့နော်သူတို့တွေပေးပေးတယ် VA ဆိုလို့ရှိရင်လည်း
ဘယ်ဖြစ်တဲ့ညာရှိနေအတွက်ကို
ညာစစ်မှုရန်ဟောင်းတွေအတွက်ကိုညာသူတို့ဒီ VA program ကနေပြီးတော့သူတို့ရဲ့အခွင့်အရေးတွေပေါ့နော်ဆိုအဲ့လိုလိုမျိုးတွေဆိုလို့ရှိလို့ရှိအစိုးရကထောက်ပံ့ပေးတယ်ပေါ့နော်ဆိုတော့ senior တွေအတွက်ကတော့အရင်ကကောင်းတယ်သူတို့ program တွေမှာဝင်ပြီးတော့ကိုကကိုရဲ့ qualify ဖြစ်မဲ့အခြေအနေမျိုးကိုကိုကသွားပြီးတော့ရှောက်တယ်ဆိုလို့ရှိလို့ရှိရင်ဒီအစိုးရကအများကြီးသူတို့ထောက်ပံ့ပေးထားပါတယ်
ကိုဘကိုအိတ်ဆိုင်ပြီးတော့ပဲဒီလိုမျိုးပုဂ္ဂလိကတက်ကြီးဟာရီမှာနေရမဲ့လူမျိုးအရေးအတွက်ကိုကြတော့ဘယ်လိုမျိုးပြင်ဆင်မှုတွေလုပ်ထားတဲ့လို့အကြံပေးကြလဲရှင
့်အဲ့လိုမျိုးဆိုရင်တော့ကိုကကို့မှာမိသားစုတွေမရှိဘူးကိုကိုလည်းဆောက်ရှောက်မဲ့သူမရှိဘူးဆိုလို့ရှိရင်တော့ဟိုတလောက်ပေါ့နော်အနည်းဆုံး 5,000 6,000 လောက်ကို့မှာသုံးဖို့အတွက်ဇယိတ်ရှိနေမှပဲညီမတို့လိုမျိုးဂျီဟာမှာသွားနေဖို့အတွက်ကိုအဆင်ပြေနိုင်တယ်ပေါ့နော်
ဒီအခုလိုမျိုးဒီအဖိုးခါဟိုယူပရဝင်ဆောင်မှုပေးတဲ့ဒီတကြီးကြီးဟာရီပေါ့နော်အဲ့မှာဒီအဖိုးဖားရဲ့ဒီကျမကြီးဘိုင်းကိုရောဘယ်လိုမျိုးတာဝန်ယူဆောင်ရှောက်ပေးရလဲဆိုတာလည်းရှင်းပြပေးပါရှင်
။ဟုတ်ကဲ့ပါညီမတို့ဆောင်ရှောက်ပေးတာကတော့သူတို့ရဲ့ကျမကြီးဆိုင်ရာပေါ့စိတ်ပိုင်းဆိုင်ရာရောပြီးတော့တကူရေးတန်ရှင်ရေးအတွက်ကိုပါပေါ့နော်ညီမတို့သုံးခုလုံးပေါ့အဲ့ဒါကိုညီမတို့အဓိကထားပြီးတော့ဆောင်ရှောက်ပေးရတယ်။ဘာဖြစ်လဲဆိုတော့ဒီကျမကြီးနဲ့ပတ်သက်ပြီးဆိုလို့ရှိရင်ဆီယိုရောဂါရှိတဲ့လို့ဆိုလို့ရှိရင်ညီမတို့အင်ဆူလင်နဲ့ပတ်သက်ပြီးတော့တို့စားတာတောက်တာဆိုညီမတို့ကတို့ကိုဆောက်ရှောက်ပေးရတယ်ဂရုစိုက်ပေးရတယ်သွေးပေါက်ချိန်တာတွေစီးကျိုးတွေလမ်းလျှောက်တာတွေဘာတွေကအဆပေါ့နော်အသေးစိတ်ညီမတို့အကုန်လုံးလိုက်လုပ်ပေးရပါတယ်မှပြီးတော့ဒီတခိုးတန်ရှင်းရဲ့ဆိုလို့ရှိရင်တို့တို့ဒီဒါပါဝဲတဲ့လူတွေရှိတယ်ဟိုရေချိုးဖို့အတွက်ကိုအဆင်ပြေတဲ့လူတွေရှိတယ်အဲ့လိုလူမျိုးဆိုလို့ရှိရင်ညီမတို့ကတို့ကိုရေပိုင်နဲ့ချိုးပေးရတယ်မှအဝတ်စားတွေလည်းလဲပေးရတယ်ပေါ့နော်တို့ရဲ့နေတဲ့ဒူဝါပေါ့နော်လိုအပ်တဲ့ဟာမှန်သမျှစားတော့စားတာကအစညီမတို့ကတေးချအကုန်လုံးကိုစစ်စစ်ဆက်ဆက်လုပ်ပြီးတော့မှညီမတို့ကပြုစုပေးရတာအဲအဲကြောင့်ညီမတို့အနေနဲ့ဟိုအလုတ်သမားအစပေါ့နော်ညီမတို့ကတေးချရွေးချယ်ပြီးတော့ခံရပါတယ်
အဲ့လိုပြောလို့ဆက်ပြီးတော့မေးချင်တာပေါ့လေဆိုတော့ကိုနဲ့ဒီဆွေမျိုးဟိုတာစင်မဟုတ်တဲ့ဟိုဒစိမ့်ပေါ့နော်တကြီးရွယ်ဦးတွေကိုဆောက်ရှောက်တဲ့လုပ်ငန်းမှာဘာအဓိကကြတယ်လို့ပြောနိုင်မလဲအထူးသဖြင့်ဒီစေတနာထားဖို့နောက်ဒီစာနာမှုရှိဖို့ကဘလောက်ဟိုအရေးကြီးတယ်လို့ရောညီမအနေနဲ့ပြောနိုင်မလဲရှင
်ဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့ပေါ့နော်ကဲဒီပါတယောက်လုတော့မယ်ဆိုလို့ရှိရင်ဒီစိတ်သက်ပိုင်းဆိုင်ရာကပေါ့နော်အရန်ကိုကောင်းနေမှဒီလုပ်ငန်းနဲ့ရေရှည်လုပ်လို့ရတယ်ပေါ့နော်ဆိုတော့ဒီကိုရဲ့ဖိုးတွေအဖွားတွေလိုမျိုးကိုစိတ်တက်မျိုးထားနိုင်မှဒီလုပ်ငန်းအတွက်ကိုအစအရန်အရှင်ပြေအဲကြောင့်ညီမအမြဲတမ်းပြောတယ် this job is not for everyone ပေါ့နော်ဆိုတော့ဟာကြတော့လူတိုင်းလူတိုင်းကဒီလုပ်ကိုလုပ်ဖို့ဆိုတာကဟိုလာစားကောင်းတယ်ဆိုပေမဲ့လည်းသိရမလားလူတိုင်းကမလုံနိုင်ဘူးပေါ့နော်အဲကြောင့်မလို့ညီမတို့ကဒီစိတ်ပိုင်းဆိုင်ရာအရာလည်းပြင်ဆင်ထားရတယ်ပြီးတော့အတွေးပေါ့ကိုကတွေးတက်ကြတယ်အမှန်ဖြည့်တွေးပေးရတယ်ပေါ့နော်တချို့ကြတော့ဘယ်လိုပြောမလဲဆိုတော့ဒီလူကြီးတွေဆိုတာကအသက်ကြီးနေပြီเนาะပြီးတော့ dementia client နေရှိတယ်ဆိုတဲ့ခါကျတော့သူတို့စိတ်ပိုင်းဆိုင်ရာကပုံမှန်မဟုတ်ဘူးလေเนาะဆိုတဲ့ခါကျတော့ဒါတွေကိုကိုကနားလည်ပြီးတော့ဖြည့်သွေးနိုင်တဲ့လူမျိုးဖြစ်မှသာလေဒီလောက်အတွက်ကိုအဆင်ပြေရဲ့လို့ညီမပြောချင်ပါတယ်ဟုတ်
အခုဆိုရင်မတနေ့ဖွင့်ထားတဲ့ဒီတက်ကြီးဆောင်ရှောက်ရေးကြီးဟာက၃ခုရှိသွားပြီပေါ့လေနောက်ဒီအိန္ဒယာရောက်ကိုလည်းဒီသွားပြီးတော့မှဆောင်ရှောက်တဲ့ဝန်ဆောင်မှုကိုလည်းလုပ်နေရဆိုတော့ဒီလိုမျိုးအခြေအနေဖြစ်လာအောင်တော့ကိုဘယ်ကနေစပြီးတော့စူးစမ်းခဲ့ရတယ်ဆိုတော့လည်းအတူချုပ်ပြီးတော့ပြောပြပေးပါလားရှင
်ညီမတို့တွေကဒီနိုင်ငံမှာဒီလိုမျိုး facility ဖွင့်နေဆိုလို့ရှိရင်ပရိဘောဂတွေကအစဂူးတွေရှိတယ်ပေါ့နော်ဒီခန်းမှာလူတယောက်တော့ဆိုလို့ရှိလို့ရှိရင်nice stand ရှိရမယ် drawer ရှိရမယ်အိပ်ရာကလည်းဟို hospital ဗတ်ဖြစ်ကြမယ်လို့ပေါ့နော်အဲ့လိုမျိုးဒီဖိုးကြီးဖိုးကြီးတွေရဲ့သူတို့ရဲ့ကျန်းမာရေးအခြေအနေပေါ်မူတည်ပြီးတော့လိုအပ်ချက်တွေကိုညီမတို့ကပြန်ချိမ့်ပေးရတယ်စိတ်ပိုင်းဆိုင်ရာကလည်းအများနဲ့ ready ဖြစ်ဖို့အရေးကြီးတဲ့အတွက်မှညီမဒီလုပ်ငန်းကိုလုပ်မယ်ဆိုပြီးဆွေးနွေးချက်ချတဲ့အချိန်ကစပြီးတော့ဒီလူကြီးတွေနဲ့အစီအပြောင်ညီမကနေတယ်သူတို့လိုအပ်ချက်တွေကိုကိုကသိအောင်လို့အများနဲ့စူးစမ်းပြီးတော့လေ့လာတယ်စာတွေဖတ်ကြတယ်ဒီနိုင်ငံမှာရှိတဲ့သတင်းတွေဖတ်ကြတယ်ဒါတွေနဲ့ပတ်သက်ပြီးတော့ကိုကလုပ်မယ်ဆိုလို့ရှိလို့ရှင်ပြင်ဆင်မှုတွေအများကြီးရှိတယ်ခက်ခဲတွေလည်းအများကြီးရှိတယ်။ဒါမဲ့လည်းသိရမလား။စူးစမ်းပြီးတော့ကြော်ဖြတ်ခဲ့တယ်။ပြီးတော့ဒီလိုငတ်လို့မယ်အခုလိုမျိုးဂေဟာဖွင့်နေဆိုလို့ရှိရင်ငွေပိုင်းငွေကြေးဆိုင်ရာကောစိတ်ပိုင်းဆိုင်ရာကောအရန်ကြီးကြီးတယ်။ဆိုတော့ခါကြတော့ဒါတွေကိုတက်ညက်ခံအောင်လုပ်နိုင်မှသာငယ်ဒီလိုငန်းကအဆင်ပြေတာပေါ့နော်။ဆိုညီမအနေနဲ့ကတော်တော်တော့စူးစမ်းခဲ့ရတယ်ဒီနေရာရောက်ဖို့ပေါ့နော်
။ California ပြည်နယ်က Alandra Home Care တက်ကြီးရယ်ကိုစောင့်ရှောက်ရေးလုပ်ငန်းပိုင်ရှင်မတ်တင်တေးဖြစ်ပါရဲ့ရှင်။American ပြည်ထောင်စုကပြည်နယ်တိုင်းမှာဒီငွေကြေးမတက်နိုင်တဲ့ဘိုးဘွားတွေအတွက်ကိုအစိုးရထောက်ပံ့တဲ့စောင့်ရှောက်ရေးအစီအစဉ်တွေရှိတာမို့ကြိုတင်လေ့လာစည်းရင်းပေးထားတဲ့လို့သူကအကြံပြုပါရရှင်။ကျွန်မစုမြတ်ပါမှာ
။လူမှုရှုခင်းအစီအစဉ်ပြီးတဲ့အခါမှာတော့တက်တန်ရောင်သတင်းတော်ကိုဆက်ချင်ပါတယ်။နာမည်ကြီးကိုရီးယားဇာလန်တွက်စကစ်ဂိမ်းရဲ့ဒုတိယရာသီရုပ်သံဇာလန်တွက်ဒီလကုံစတင်ပြတ်တာပါပဲ။ President Inga Rio de Janeiro မြို့မှာစီပွားရေးမြင့်တင်မှုလေဒီဂါဂါလိုကဘာကျော်ဆိုတော်ရဲ့အခမဲ့ဖြောပြေပွဲမေလမှာကျင်းပဖို့လည်းစီစဉ်နေပါတယ်။မအေးတန်ကြောင့်ကျော်ကတင်ပြထားပါတယ
်။ファドウシンヨパなんてボロ同じ。確かに今はけちゃ。
MG Korea ဇလန်တွေဖြစ်တဲ့ Squid Game ရဲ့ဒုတိယရာသီရုပ်သံဇလန်တွေအမည်ကြော်ညာကတော့ Netflix ကဒီဇလန်တွေတစ်ထွက်ဖို့တလအလိုနိုဝင်ဘာ29ရက်နေ့မှာပဲထုတ်လိုက်ပါတယ်။ဒီတစ်ခေါက်ဇလန်တွေမှာကလက်စားချေရာတွေပထမတစ်ခေါက်တည်းပို့ပြီးတော့စိတ်ဝင်စားစရာစိန်ခေါ်မှုတွေပါလာမယ်လို့ဒီဇလန်တွေဖန်တီးတင်ဆက်တဲ့ Hyundai Hook ကပြောပါတယ်။ 2022年2月9日，由丹泽兰瑞哈Netflix的《大麦马继续度》名中泽兰瑞皮扮演，Emmy苏里雷亚西给表，由当黑咖drama泽兰瑞主演的瑞达苏，明娜伊江杰卡雷，和高中drama明娜的尤桑苏亚给拉巴，都让那乌龙的路苏苗亚的不他妈中阿夏瑞瓦瑞皮扮演。 ปัจจุบันเซเลนเรื่องอ่ะทุกอันมีเรื่องมาลูกคุณมีอภัยในเสียใจต่างๆเจนได้ตัวท้าพิธาเกิดสาวอ่ะคุณดูที่อ่ะเซเลนเรื่องกูดิฉันมาล้านนั่งเช่าเย็นมาซาดินพิธามาพิบารีน้าสาวต้องเข้าไปในเดียร์ไว้เซเลนเรื่องกูร้านนั่งเช่าเนี่ยสังเกตว่าเสพยาไอ้ผู้ซีซันท้าบารีคุณดูที่อ่ะว่าเซเลนเรื่องมาเราเมื่อน่ะอีจงจีเดียวสาวเนี่ยเสียอยู่เสียงกีฮงอ่ะ แต่ในเราจะทำอะไรก็จะเอาไปเรียนวิชาปริญญาเสียไปเลยใช่ฮัลโหลวันนี้เนี่ยไม่จะทีเสียเดี๋ยวยูเชียงยองจีก็ปารามายูเชียงก็มีเครดิตจะดูยูเชียงกับเด็กเต็มหมดเลยไอยูเชียงก็แสดงในไลน์ของเรายามาเข็บปงเซนเปียงเลยเปล่าเป็นเส้นทางกันแล้ววะยูเชียงก็ยามาอยู่กับมือปุ่นปุ่นจีเซนเข้ามายามากลุ่มเสียงเนี่ยมีนาซาปงเดี๋ยวจะเป็นเส้นทางเปล่าจะดูเรื่องเรียนรู้ว่าไอพี่ส่งแต่ทางดูกันแล้ววะ ลงเงินในปั๊มนั่นเสร็จแล้วก็กางร่มยูเชนจะก้าวสู่ยาสีเกลือมวยยูเชนกายเนาะเสร็จด้วยนี่เนี่ยพารามายูเชนทะลุยี่กายกูเลยเครดิตจะดูยูเชนกันกับพัฒนาร่มยูเชนเนี่ยนู่นมาเนี่ยเสร็จยี่นี่มาเลยวิ่งวิ่งดอลลาร์ชาวเต็งวิ่งยาสีเกลือเลยนู่นมาล่ากงสูเนี่ยเตรียมไปกงที่สวยเนาะซึ่งบางจังหวะลงวิ่งวิ่งดอลลาร์เต็งต้องยานเนี่ยเสียยาสีปีพี่ไป ในวันจอบปัสสุรานลีดีกาก้าในท้าวนั้นสังอาเมล่ามาบราซิลนั่นเองริโอเดเจเนโรมิวกาโกบากาบานาเกนจิมาคาเมพิโอวิเวจิมบาเมโลที่กิสันเนปเตปิโอติท้าวตุนนักอุกาโดยมาเนสเซโกเยนิมาเวไรจาโกพิโอดาวารีริโอเดเจเนโรมิวโรเวเอ็ดวาร์โดพายส์กาเมื่อสิบวันยังไม่ถึงเนี่ยนี่เนี่ยนั่นยังไงเนี่ยเมจิอินุปิญญาชินิโกเพย์คอพิโอบีกายเนสเลบริชันเมล่าเปรอนเรียบยอสเวสิสิเย ที่จะทำให้พี่ไปลีดีก็การ์ดสาจะชกท้าเรื่องยูนิเวอร์แซลมิวสิกที่ทั่วโลกยังก็ที่กิสันเนี่ยเปิดเต็มเลยพามาจะเป็นแบบเดียวเอาสุรามเมดอนาการ์ดปีเกเรเมล่าก็กูบอกกับแม่น้าแกนจีพี่วิเวเน่จีจีอามิเกล่าว่าตัวเองป่วยกูพี่เด็ดแต่แตงเวจ้าน่าจีตัวไว้แล้วกูเลยเมล่าต้องยันเนี่ยพี่วิเวก็ลีดีก็การ์ดเป็นเมสราตัวใจลูกที่ยังไม่เจียนยาดีอย่างมูเนี่ยไม่ชอบพี่ลุมยาดีตัวก็พี่ไว้ แล้วทุกคนเลยเป็นโรแมนต์เนี่ยโปรแกรมฟิสต์ที่เชนรีเนี่ยจะจ้าล่ะเลยสุรลีดีก็ก็เป็นเพื่อนแม่ลูกแท้ที่พิบพิบอ่ะไอริสร็อกกี้ดาวเพื่อพี่เดย์ยูดูเลยตัวเส้นทางเกจ่ายลูกพี่วายยูโรเป็นพาร์สคาร์ลเตรียมไปสวายงาก็ว่ากับบ้านพี่วายด้วยนั่นยังไงก็ก็พอไปสุรลีดีก็เนี่ยก็เนื้อทวารตุนิเจียท้าพิบิลูพี่วายไม่เลยสุรลีดีก็ดูสุรลีดีก็ท้าพี่วายมาตัวเก็บเอาแล้วเมื่อเตรียมไปเดย์ที่มาเนาะส่งทวารตุนิมุยาเลยไ ကိုတုံးတယ်လို့အများပြည်သူဗန္နာငွေကိုလည်းတုံးခဲ့ပြီးတော့သူတို့ရင်းနှီးမြှုပ်နှံလိုက်ရတဲ့ real ဆယ်တန်းအတွက် real တန်း300ဒေါ်လာနဲ့ဆိုရင်တော့တန်း50နီးပါးပြန်ပြီးတော့ရလို့အဆအများကြီးပြန်ရသွားတာဖြစ်ပါတယ်။အခုလည်းလာမယ့်ဖြောပြေးပွဲကြီးအတွက် Rio တစ်မျိုးလုံးစိတ်လှုပ်ရှားနေပါတယ်။မြို့တော်ဝင်က Rio မှာဖြောပြေးပွဲတွေလုပ်ဖို့စိတ်ကူးထားတာပြောပြတာပါ။မက်ဒိုနာတို့ကအပြေးဝအောင်မြင်ခဲ့ပါတယ်။ Lady Gaga လည်းအောင်မြင်အောင်ပါပါ။ခီးသွားဈေးကွက်ကလည်းအချိန်ကြီးကောင်းပါမယ်လို့ Rio Hotel အသင်းဥက္ကဋ္ဌ Alfredo Lopez ကပြောပါတယ်။ကိုဘာကဗာနာမှာအရင်ကလဲ Rolling Stone နဲ့ Rod Stewart တို့လိုနာမည်ကျော်တွေရဲ့အခမဲ့ဖျော်ဖြေပွဲတွေလည်းကျင်းပခဲ့ပါလိမ့်ရှင
် VOA ကိုစာရေးလို့လဲဆိုရင် bummies@voanews.com email ပြီး VOA ရဲ့ Facebook Messenger ကလည်းစာပို့နိုင်ကြပါတယ်ခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်အစ်ဂျွေနဲ့ဟက်စပေါ်တော်တို့ကြာရပိုင်းမဲ့ကြသေးတဲ့ပြစ်ခတ်ရစေးဆက်ပြီးရှိနေမှုရပြီမဲ့နေရာတချို့မှာတော့တိုက်ခိုက်မှုတွေရှိနေပါတယ်။ဂျော်ဂျီယာနိုင်ငံမှာတော့ဥရောပသမဂ္ဂဒုလားတဲ့အတိုက်ခံဆန္ဒပြသူတွေနဲ့ညီနိုင်ဆွေးနွေးမှာမဟုတ်ဘူးလို့ဂျော်ဂျီယာဝန်ကြီးချုပ်ကပြောလိုက်ပါတယ်။နိုဝင်ဘာ30ရက်နေ့ကဖမ်းမိခဲ့တဲ့ထိုင်းငါးဖမ်းဆက်တွေကလူတချို့ဟာအကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်တာတွေ့ရတဲ့အတွက်စုံစမ်းစစ်ဆေးနေပြီးဖမ်းထားတဲ့မြန်မာရောထိုင်းနိုင်ငံသားအလုံးမှာကောင်းကောင်းမွန်မွန်ရှိနေကြပါတယ်လို့မြန်မာစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။အခုတော့စီစဉ်ကိုဆုံးသတ်ပြရစေခင်ဗျာဒီနေ့အင်္ဂါမနေ့အစီအစဉ်ထုတ်လို့ရမှုကနားလည်ပါထုတ်လို့ရတဲ့အစီအစဉ်တွေကို VOE Internet စာမျက်နှာ bummies.voenews.com မှာလည်းအလွယ်တကူဖတ်ရှုနားဆင်ကြည့်ရှုနိုင်ကြပါတယ် VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးနေပြောရမြောချစ်ချင်းပေါ်ကြွယ်တင့်တယ်ဘဝလှပတဲ့ကာလတွေမနည်းမြန်ရောက်ရှိကြပါစေ။ကျွန်တော်တမောင်သားပါခင်ဗျာ။